ဥစဉ်တို့7နာရီခွဲဖို့10မိနစ်ပဲလိုပါတော့တယ်။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတို့ကိုတနာရီကိုယ်ကိုယ်လောက်အချိန်ယူပြီးတော့နာယူကြည့်ညိုကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2556ခုကောဇာနေ့1384ခုနတ်တော်လာပြီးရောင်း14ရက်နေ့ညချအခါကာလမှာရန်ကုန်တိုင်းဒေသကြီးလိုင်မြို့နယ်အမှတ်နေ့ရက်ွက်တီရီလေးလံပုံရသဟာယဆွမ်းလောင်းသင်္ဘာချင်းမှုကျင်းပတဲ့ဒုတိယချိန်မြောက်ဓမ္မဒါနဓမ္မပူဇံတရားဝဲတွင်မှာဦးဇင်းတို့ဒီကနေ့ပထမဝဇုံညဖြစ်ဖြစ်ဘေးသဘောင်းသူတော်ကောင်းတို့ကိုယေရှုဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလိမ့်။ဘေးသဘောင်းသူတော်ကောင်းတို့လည်းပဲယေရှုဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြလိမ့်။ဒီတော့ဒီနေ့ညဒကာမပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဗာတရားဟောမှလည်းဆိုလို့ရှိရင်ရှိရယပိရကပါဠိတော်မှာလာရှိတဲ့အဲ့ဒီသတိယပိဋကရဲ့နောက်ဆုံးနာလေးမှာဂါထာပေါင်းများစွာမြတ်စွာဘုရားဟောထားတာရှိတယ်။အဲ့ဒီဂါထာတွေကဂါထာ၃ခုရှင်သူကလေးမြတ်စွာဘုရားဟောထားတာရှိတယ်။အဲ့ဒီဂါထာ၃ခုကိုအခြေခံပြီးတော့ဘေးမဖြစ်အောင်နေပါလို့တရားကောင်းစဉ်ပြပြီးဦးဇင်းတို့ပြောခြင်းပါလေ။ဘေးမဖြစ်အောင်နေပါတဲ့လောကကြီးမှာအဲ့ဒါလေးစားမယ်ဆိုရင်မစားနဲ့ဘေးဖြစ်လိမ့်မယ်ဒီလမ်းသွားမယ်ဆိုရင်မသွားနဲ့ဒီလမ်းကအန္တရာယ်ရှိတယ်ဘေးဖြစ်လိမ့်မယ်စားရှိသဖြင့်ပြောရဘူးလား
ပြောပါတယ
်ခုလည်းပဲမြတ်စွာဘုရားကဒီပုံစံနေမယ်ဆိုရင်တော့ဘေးဖြစ်လိမ့်မယ်ဘေးမဖြစ်အောင်ဒီပုံစံမျိုးနေရမယ်လို့နေနည်းကိုမြတ်စွာဘုရားသင်ကြားထားတယ်ဘေးဖြစ်တဲ့နေနေဘေးမဖြစ်တဲ့နေနေပေါ့တနည်းအားဖြင့်ဘေးတဲ့တဲ့နေနေနဲ့ဘေးကင်းတဲ့နေနေပေါ့နော်အဲ့ဒါဦးဇင်းတို့အဲ့ဒီဂါထာ၃ခုနဲ့ဘေးအန္တရာယ်၃မျိုးကိုပြောထားတယ်အဲ့ဒီဘေးအန္တရာယ်၃မျိုးကလွတ်အောင်လည်းပဲလွတ်တဲ့နေဒီအဲ့ဒီဂါထာထဲမှာပါပြီးသားပါပဲဒါကြောင့်ဦးဇင်းတို့ဂါထာတစ်ခုလည်းရင်ဘေးတဲ့နဲ့နေနေဘေးကင်းတဲ့နေနေအဲ့ဒါလိုအတွဲလိုက်အတွဲလိုက်ပါတာပေါ့နော်အဲ့ဒါဦးဇင်းတို့ဒီကနေ့ညဘေးမဖြစ်အောင်နေပါလို့တရားကောင်းစဉ်ပြပြီးတော့ဒီကထာလေး၃ခုကိုတဏှာကြီးဘူဘောလောက်အချိန်ယူပြီးတော့ပြောသွားပါမယ်နော်ဒီတရားတော်ကိုမဟုတ်ကြသေးခင်မနာကြသေးခင်ပါတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီနေရာတရားလုံးစုံကိုသိတော်မူပြတော်မူတဲ့သဗ္ဗညုတဉာဏ်ဒီကိုယ်တော်ပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတိမြတ်လို့ရှိခုပူဇော်ကြအောင်စုအလုံးလက်ဥချင်းမို့ပြီးတော့အယုံပြုကြရအောင်ကရုဏာတိတလဟရယံပညာပေဇောတာဝိဟတမောဟဓမ္မံသာနရမရလောကကရုဝန္တိဒုက္ခတံဂတိဝိမုတ်တံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အိမြသောစိနလုံးလည်းရှိတော်မူပါ၏ထသောပညာပေဇောတာဝိဟတမောဟဓမ္မံအရဟတမေဒီဟုသောအရဟံအလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုပြေခွာတော်မူပြီးထသောသာနံပရလောကကရုလူနှင့်မြတ်မသတ္တဝါအနန္တတို့၏ကြောင့်ဒီတံတို့အလေးကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထသောဂတိဝိမုဒ္ဒံဒီဝမနုဿာတိရာနိပိဋကတိသံသာယံရှိငါတောကတိရောမာလီသူတည်းကင်းလွတ်တော်မူ၏ထသောသူကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောတကားကောင်းကိုသာမြတ်စွာတော်မူပါ၏ထသောဘုရားသစ္စာလေးရတရားမြတ်ကိုလက်ပေါ်နင်နာပါရမီအားကဲ့သို့ ပြန်သာထင်းတဲ့ဒီမြင်ပေတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုဆိုပညာပရမမမူယုံနဲ့တရားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဘူနေဝနာမှာကာယဝေစီမနောခြေရသုံးသည်ဒွါရပနာမဖြင့်ဒုက္ခယုချိုးလက်ဆုံးမောဟအရှိခိုးဥညွပါ၏မြတ်စွာဘုရားပြေမဖြစ်အောင်နေပါတဲ့ဦးဇင်းတို့စတင်ပြီးတော့ဒီကံတားလေးသုံးဖို့ကိုနာယူကြည်ညိုကြရအောင်ကောတိသမယတောဒိတဝဝိရိယရမင်းစခေမတောအာတ္တဝိရိယဟောထဒိတာဗုဒ္ဓံတုသာသနိဒါပထမကံတားလေးပါကောတိသံပြင်းရည်ခြင်းကိုဘယတောဘေဟု၍ဒိတဝရှုမြင်ကြကုန်သည်ဖြစ်၍ဝိရိယရမအာထုတ်ခြင်းဆိုတဲ့လုံလဝရိယကိုခင်မတော်ဘေကင်းသောຢာကိုဖြစ်စေသောຢာအဖြင့်ဒိဋ္ဌဝါရှုမြင်ကြကုန်သည်ဖြစ်၍အာရထဝိရိယအာထုတ်သောလုံလဝရိယရှိကြကုန်သည်ဟောတာဖြစ်ကုန်လောဧသာဤဒီကဗုဒ္ဓတုသာလနိဘုရားမြတ်စွာဘုရားဤဆုံးမဩဝါဒပါပေ၏ပြင်းရည်ခြင်းဆိုတဲ့ကောတိဇာဘေးလို့ရှုမြင်ပြီးတော့ကြိုးစားအားထုတ်တဲ့လုံလဝရိယကိုကြံ့ဘေးကင်းတဲ့အရာကိုဖြစ်စေတဲ့အရာလို့ရှုမြင်ပြီးတော့လုံလကျုပ်ကိုအားထုတ်ခြင်းဆိုတဲ့ဝရိယတရားနဲ့ပြည့်စုံအောင်နေကြရမယ်တဲ့အဲ့ဒါမြတ်စွာဘုရားတို့ရဲ့အဆုံးအမပါပဲနော်အဲ့ဒါဦးဇင်းတို့ဒီကထာလေးမှာနံပါတ်၁ဘေးကိုသိခွင့်ရကြတယ်အဲ့ဒါကပါလဲဆိုတော့ပြင်းကြီးခြင်းဆိုတဲ့ဘေးဟုတ်ရလားပြင်းကြီးခြင်းဟာဒကာမတို့ဦးဇင်းတို့အတွက်အမျိုးမျိုးသောအန္တရာယ်အမျိုးမျိုးသောအကျိုးမဲ့တွေကိုဖြစ်စေတတ်တဲ့အတွက်ကြောင့်ပြင်းကြီးခြင်းဒီဘေးပါလေတဲ့နော်ကျိုးစားအထုတ်ခြင်းဆိုတဲ့လုံလဝရိယကတော့လောကီလောကုတ္တရာမျိုးမျိုးသောအကျိုးတရားတွေနဲ့ပြည့်စည်နေနိုင်တဲ့အတွက်ကြောင့်ဘေးကင်းစေတတ်တဲ့တရားဒါကြောင့်လုံလဝရိယကိုခေမတော်ဘေးကင်းစေတတ်တဲ့အရာလို့ရှုမြင်နားလည်ထားရမယ်။ဒါကြောင့်နံပါတ်၁ဘေးတဲ့တဲ့နေနည်းကတော့ပြင်းကြီးစွာနေခြင်းဒီဘေးတဲ့တဲ့နေခြင်းပဲ။ဟုတ်ရလား။အဲ့ဒီဘေးတဲ့တဲ့နေခြင်းဘေးဖြစ်စေတတ်တဲ့နေခြင်းကနေဆောင်လွှဲဖို့ရအတွက်လုံလကျိုးကုတ်အားထုတ်ခြင်းဆိုတဲ့လုံလဝရိယနဲ့ပြည့်စုံကြရမယ်။အဲ့ဒီလုံလဝရိယနဲ့ပြည့်စုံခြင်းဒီပင်တည်းအဲ့ဒါဘေးကင်းသောနေနည်းပေါ့ဟုတ်ရလားမှန်ပါဗျာအဲ့တော့ဒီနေရာမှာဦးဇင်းတို့လောကီလူအပေါ်ယံလေးစဉ်းစားမယ်ဆိုရင်ကိုပဲဘာမှမလုပ်ခြင်းမကိုင်ခြင်းကြိုးစားအထုတ်လုံလမှုမရှိပြင်းကြီးနေတဲ့ပုဂ္ဂိုလ်ဟာလောကီလူလည်းပဲမပြည့်မစုံစင်စင်ရဲ့နေရတယ်သူ့အတွက်ဘေးတွေကဝန်းရံနေတယ်လို့ပြောလို့မရဘူးလားမှန်ပါဗျာအားတက်တက်ကြွကြွနဲ့ကြိုးစားမယ်လုံမကိုင်မယ်ပြောမယ်ဆိုမယ်ဒီလိုမျိုးလုံလဝရိယရှည်သွားတဲ့ပုဂ္ဂိုလ်ကတော့အတိတ်ကညံ့ဖြင်းနေတယ်ဆိုစီကမှုလုံလဝရိယရှိတဲ့လောက်တော့လုံလဝရိယရဲ့ကြိုးကျေးသူကိုခံစားခွင့်မရဘူးလားရပါပါဘုရားဒီနေရာမှာဦးဇင်းတို့လုံလဝရိယဆိုတာကတံဘပဒံထိုက်တဲ့လုံလဝရိယကိုဆိုလိုတာဒီပြင်လုံလဝရိယတွေကိုမဆိုလိုဘူးဘာဖြစ်လို့လဲဆိုတော့လုံလဝရိယဆိုတဲ့ကျိုးစားအထုတဲ့ဒီဝိရိယဟာကုသိုလ်မှလည်းရှင်နိုင်တယ်အကုသိုလ်မှလည်းရှင်နိုင်တယ်။တနည်းအားဖြင့်အကုသိုလ်လည်းဖြစ်နိုင်တယ်ကုသိုလ်လည်းဖြစ်နိုင်တယ်။ဆိုလိုတာကကျိုးစားအထုမှုတိုင်းအပြစ်ကင်းတာမဟုတ်ဘူးဆိုတာကိုတော့နားလည်ထားဖို့လိုတယ်။သူများတဲ့တက်ဖို့ကျိုးစားနေမယ်၊အိမ်တော်ကြီးပေါက်ပြန်ဖို့ကျိုးစားနေမယ်၊လိင်ညာဖို့တောက်စားဖို့ခိုးယူဖို့အစာရှိသဖြင့်အပြစ်မကင်းတဲ့လူတွေကိုလုပ်ဖို့ကျိုးစားနေတယ်ဆိုရင်အဲ့ဒီလုံလဝရိယမျိုးကိုဒီနေရာမှာမလိုအပ်ဘူးနော်ဒီနေရာမှာအလိုရှိအပ်တဲ့ဘေးကင်းချောင်းဖြစ်တဲ့လုံလဝရိယဆိုတာကတံပပဒံထိုက်တဲ့လုံလဝရိယကိုပြောတာအဲ့တော့တံပပဒံထိုက်တဲ့လုံလဝရိယဆိုတာကဘေးတဘောင်သူတော်ကောင်းတို့ ဒီနေ့ညတော့စဉ်းစားစရာလေးတွေကြီးပြောပါဇလန်းတွေဘာတွေကသိပါမှာမဟုတ်ဘူးအဲ့တော့မပြောခင်ကစားဦးစင်းကတရားနာပိဋကတ်ပေါင်းသူတော်ကောင်းတွေကပြင်းပြင်းချင်းမလီလားလို့စိတ်ထဲကနေထဲတော့တွေးမိတယ်ဟုတ်လားမှန်ပါဗျ
ာ
စဉ်းစားစရာလေးတွေကိုပြောချင်တာနော
်
ဟိုလူတွေကစဉ်းစားမှာတော်တော်ပြင်းတယ်လို့ဆိုတယ်ဟုတ်ရဲ့လားမှန
်ပါအဲ
့တော့စဉ်းစားစရာပြောလို့ရှိရင်လိုက်မစဉ်းစားချင်ဘူးနော်အဲ့တော့တွေးစရာဆိုလို့ရှိရင်နည်းနည်းဝင်လေးတဲ့သဘောရှိတယ်ဒါကြောင့်အဲ့ဒီလိုမဖြစ်စေဘဲနဲ့စဉ်စဉ်စားစားတွေ့တွေ့ခေါ်ခေါ်ကလေးနိုင်နိုင်ချင်းချင်းကလေးနားထောင်စေချင်တာဟုတ်လားမှန်ပါဗျ
ာ
အဲ့တော့ဒီနေရာမှာဘေးကင်းတဲ့နေနည်းလို့ဆိုရတယ်ဘေးကင်းတဲ့အရာတွေကိုဖြစ်စေတတ်တဲ့လုံလဝရိယဆိုတာတမပ္ပဒါထိုက်တဲ့လုံလဝရိယတမပ္ပဒါထိုက်တဲ့လုံလဝရိယဆိုတာက၄မျိုးရှိတယ်နံပါတ်၁မဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ကြိုးစားတာသာသနာမှာမဖြစ်ဘူးသေးတဲ့အကုသိုလ်တရားတွေဘယ်တော့မှမဖြစ်စေရဘူးမဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ကြိုးစားတာနော်အဲ့ဒါနံပါတ်1လုံလဝရိယနောက်နံပါတ်2ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်ကြိုးစားတာဒကာမတို့ဦးဇင်းတို့အတိတ်တန်လျာတစ်ခါကဒီနေ့တိုင်အောင်ပြုမိမှပြောမိမှတွေးမိမှတဲ့အကုသိုလ်တွေအများကြီးမရှိဘူးလားအဲ့ဒီအကုသိုလ်ဒီဥသောမျိုးစီတွေကဆင်းရဲခြင်းဒီဥသောအပင်တွေကိုပောက်ပွားစေမှာတော့တည်ကြတယ်နော
်
ဒါအကြောင်းစုံလာတဲ့အခါအကြောင်းစုံလာတဲ့အခါမှာအကျိုးပေးမှာပေါ့ဒါကြောင့်ဉာဏ်ပညာရှိသွားရှိပြီးတော့ငါမှအကုသိုလ်တရားတွေအများကြီးဖြစ်ခဲ့မှုတွေအဲ့ဒီအကုသိုလ်တရားတွေကိုအကျိုးပေးခွင့်မရအောင်ငါလုံးလာကြိုးကုန်အားထုတ်မယ်ဆိုတဲ့စိတ်ထားရအဲ့တဲ့ဆန္ဒရှိရမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်စေဖို့ကြိုးစားရမယ်နော်ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်ကြိုးစားရမယ်ဟုတ်ရလားနှစ်ပါးတော့အကုသိုလ်နဲ့ပတ်သက်ပြီးတော့အကုသိုလ်နဲ့ပတ်သက်ပြီးတော့လည်းနှစ်ပါးပဲမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ငါကြိုးစားမယ်ဒကာမတို့ဦးဇင်းတို့မှာမဟာကုသိုလ်တွေဖြစ်ဖို့မလွယ်ဘူးဇန်တရားတွေပေါ့ဟုတ်လားတမာရီအင်မတန်တည်ငြိမ်တဲ့ဇန်အဆက်ပေါ့နော်ဣရိတာကိုပင်ရှားသုတ်တင်နိုင်တဲ့အမြင့်ပြတ်သုတ်တင်နိုင်တဲ့မကုသိုလ်မျိုးတွေမဖြစ်ဘူးသေးဘူးပေါ့အဲ့လိုကုသိုလ်မျိုးတွေကိုဖြစ်အောင်မလုပ်ရမလို့ကြိုးစားရမယ်ဆိုကြပါစို့မိမိတန်တမာချင်းဖြစ်တဲ့ဝိပဿနာဉာဏ်တွေမဖြစ်ဘူးသေးဘူးဆိုရင်လည်းဖြစ်ဘူးတော့အောင်မလုပ်ရမလို့ကြိုးစားရမယ်ဖြစ်ပေါ်ခွင့်မရသေးတဲ့ကုသိုလ်တရားတွေမိမိတန်တမာဖြစ်ပေါ်တော့အောင်ကြိုးစားရမယ်ဆန္ဒထားရမယ်နောက်ပြီးတော့ဖြစ်ပြီးသားကုသိုလ်တရားတွေကိုတုတ်တက်များပြားပြည့်စုံသွားအောင်လည်းကြိုးစားရမယ်။ဟောအဆင့်လျှော့ကြမသွားစေရမယ်။နော်ဒကာတော်မတို့ဟုတ်ရလား။ဒါကြောင့်ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းပဲမဖြစ်သေးတဲ့အကုသိုလ်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်စေဖို့ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားလာစေဖို့ဆိုတဲ့ဆန္ဒလုံးလဝရိယထားပြီးတော့ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းဘယ်နှချက်လဲ။နှစ်ချက်အကုသိုလ်နဲ့ပတ်သက်ပြီးတော့ကြိုးစားတာနဲ့ချက်လဲနဲ့ချက်ပြည်ပြည်သားအကုသိုလ်တရားတွေပယ်ရှားနိုင်ဖို့အဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်ပေါ်နေဖို့ဖြစ်ပြည်သားဖြစ်ပြည်သားအကုသိုလ်တရားတွေတုတ်တက်များပြားလာစေဖို့မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်ခွင့်ရဖို့အဲ့ဒီလုံလဝရိယမျိုးကိုသာလေဒီနေရာမှာလိုအပ်တယ်တကယ်ဘေးကင်းကြောင်းလုံလဝရိယဟုတ်ရလားဒါကြောင့်မြတ်စွာဘုရားကလုံလဝရိယဆိုတာချမ်းသာဒုက္ခကြံကြီးအတွက်အင်မတန်အဓိကကြတဲ့သောချက်နေရာမှာရှိတယ်။ဟုတ်တာပေါ့မသွားရင်မရောက်ဘူးမစားရင်မဝဘူးမလုပ်ရင်မဖြစ်ဘူး။ဟုတ်ရဲ့လား။နောက်တခါမှတော့သဘောပေါက်တယ်နော်။ဒါကြောင့်လုံလဝရိယအင်မတန်အရေးကြီးတယ်။ဟိုဦးဇင်းတို့တန်ရုပ်ပါဠိတော်များမှာဆိုရင်ဘယ်လောက်ထိဟောထားလဲဆိုတော့ဒုက္ခဘိကဝေကုတိတောဝိရတိဟောကိနောပါပကံပါပောဘောဂိနောပါပကေဟိအကုသလေဟိဓမ္မေဟိမဟာတေဇသတ္တထံပရိဟာပေတိပြင်းကြီးတဲ့ပုဂ္ဂိုလ်ဟာသောသောကပြောတဲ့လုံလဝရိယ၄မျိုးမရှိတဲ့ပုဂ္ဂိုလ်ပေါ့နော်အဲ့ဒီလိုမျိုးလုံလဝရိယမရှိဘဲနဲ့ပြင်းကြီးတဲ့ပုဂ္ဂိုလ်ဟာတဲ့ပါပကေဟိအကုသလေဟိဓမ္မေဟိယုံမှညဉ့်ဉန်းတဲ့အကုသိုလ်တရားတွေနဲ့ဟောဂိနောရောပြုံးသည့်ဖြစ်၍ဒုက္ခဆင်းရဲရဲ့ဝိရတိနေရတယ်တရားနှလုံးကျင့်သုံးတဲ့ပုဂ္ဂိုလ်တွေပို့ပြီးတော့သိလိမ့်မယ်။နော်။ဟာအကုသိုလ်တွေပြင်နိုင်မှုကုသိုလ်တွေဖြစ်ပွားစေဖို့ငါကြိုးစားနေတယ်။အဲ့လိုကြိုးစားနေတဲ့အခါမျိုးမှာစိတ်နှလုံးဟာအေးချမ်းတယ်။လုံလဝရိယမရှိဘဲနဲ့မကြိုးစားဘဲနဲ့နေတဲ့အခါမှာကိုယ့်ရဲ့စိတ်ဟာအကုသိုလ်တရားတွေနဲ့ကြောပြောနေတယ်လေ
ပူပီတဲ့တရားတွေရှုပ်ရှည်တဲ့တရားတွေနဲ့ရောနေတဲ့ပုံစိတ်ကအဲ့လိုအကုသိုလ်တွေအပူတရားတွေနဲ့ရောထွေးနေတဲ့အတွက်ကြောင့်ဒီစိတ်ဟာရှင်ရဲ့တဲ့ပြီးတဲ့လက်တွေ့ပဲနော်အကုသိုလ်တွေမဖြစ်ဖို့ကုသိုလ်တွေဖြစ်ဖို့ကြိုးစားမနေတဲ့အချိန်မျိုးမှာဒကာမတို့ဦးဇနုရဲ့စိတ်ဒီအကုသိုလ်တွေနဲ့ရောမျိုးနဲ့အတွက်ကြောင့်ဘာလဲတော့ရှင်ရဲ့တဲ့ဒါလက်တွေ့ရမယ့်မကောင်းတဲ့အပြစ်ပြန်ဟုတ်လားနောက်ပြီးတော့မဟာဒေသတတ္တံပရိဟာပေတိအင်မတန်ကြီးကျယ်တဲ့ကိုရိုးစည်းဝါးတွေဆုံးရှုံးသွားလိမ့်မယ်တဲ့ဆိုကြပါစို့တရားမြတ်စွာသာသနာကြီးနဲ့တွေ့တယ်ကောင်းတာတွေကိုပြန်ကြည့်လုပ်ပိုင်ခွင့်ရှိတယ်ဘဝတန်ခရာရေးစိတ်အေးရအောင်လုပ်နိုင်ခွင့်ရှိတယ်မြင့်မြတ်တဲ့အသည့်တွေစင်ကြယ်တဲ့အသည့်တွေကိုတည်အောင်လုပ်နိုင်ခွင့်ရှိတယ်အဲ့ဒါကိုမိမိတို့ကကြိုးစားအားထုတ်လုံလောက်မှုဝိရိယမရှိလို့ဒီရနိုင်တဲ့ကောင်းမြတ်တာတွေဟာရပါဦးမလားမရတော့ဒါကြောင့်ကြီးကြီးနေတဲ့ပုဂ္ဂိုလ်ကြီးအများကြီးဆုံးရှုံးနေတယ်မြတ်စွာဘုရားကနော်ကြီးကြီးကျယ်ကျယ်ကိုဆုံးရှုံးနေလို့ပြောတယ်မဟာတေသသရထံမိမိရဲ့အကျိုးစီးပွားအကြီးကြီးတွေလက်လွတ်သွားလိမ့်မယ်ဒါလုံးလဝရိယမရှိအကုသိုလ်တွေနဲ့ရောပြုံးပြီးတော့ဆင်းရဲမယ်ကိုကျိုးစီးပွားအကြီးကျယ်ပျက်စီးမယ်လုံးလဝရိယရှိတဲ့ပုဂ္ဂိုလ်ကြတော့အဲ့လိုမဟုတ်အာရထဝိရိယောသဘိကဝေဒုက္ခဝိရတိပါဝိဝိထောပါမကိဟိအကုသလေဟိဓမ္မေဟိမဟာကိသသရထံပရိပူရိတိအကုသိုလ်တွေမဖြစ်စေရဘူးကုသိုလ်တရားတွေငါတ္တဓမ္မဖြစ်စေရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်မှာအကုသိုလ်တရားတွေနဲ့ကင်းကွာတဲ့အတွက်ကြောင့်အပူတရားအရှုပ်တရားတွေနဲ့လွတ်ကင်းတဲ့အတွက်ကြောင့်စိတ်နှလုံးမှာချမ်းသာတယ်တဲ့ဟုတ်ရလားဒါတွေမကဘူးတဲ့သရတ္ထံမဟာဒေသသရတ္ထံမိမိရဲ့အင်မတန်ကြီးကျယ်တဲ့အကျိုးစီးပွားတွေဟာလည်းပရိပူရတိပြည့်စုံသွားလိမ့်မယ်တဲ့နှစ်ချက်ပြောတာနော်မမြင်တဲ့ပုဂ္ဂိုလ်ကြိုးစားအထုတဲ့ပုဂ္ဂိုလ်သည်အပူတရားအရှုပ်တရားအညစ်တရားတွေဖြစ်တဲ့အကုသိုလ်တရားတွေနဲ့ကင်းကွာတဲ့အတွက်ကြောင့်စိတ်နှလုံးအေးချမ်းတယ်ချမ်းသာတယ်အင်မတန်ကြီးကျယ်တဲ့ကိုကျိုးစီးပွားလည်းပြည့်စုံသွားလိမ့်မယ်တဲ့ဟုတ်ရလားဒါကြောင့်လုံလဝရိယမရှိဘဲနဲ့နေခြင်းသည်ဘေးတင်နေတာဒီနေရာမှာလုံလဝရိယဆိုတာဘာကိုဆိုလိုတာဆိုတာခွဲခြားပြီးတော့ပြောခဲ့ပြီနော်အကုသိုလ်တွေမဖြစ်စေဘူးကုသိုလ်တွေဖြစ်စေဖို့ပါပဲအနှစ်ချုပ်လိုက်တော့ဟုတ်ရဲ့လားအေးဒါကြောင့်လုံလဝရိယရှိမှချမ်းသာဒုက္ခဆိုတာရနိုင်တာမြတ်စွာဘုရားကလုံလဝရိယအင်မတန်ရှိသိခြင်းတာယဟန်တော်တွေကိုအထူးသဖြင့်ဟောတာပေါ့လေစိတ်သားတို့တဲ့ရှေးကံရဲ့အရှိန်ကိုအမိပြုတ်ပြီးတော့အသက်မွေးကြတဲ့နတ်တွေတောင်မှလုံလဝရိယရဲ့ဆွမ်းအင်တတိကိုပြောကြသေးတာလေ။ဖခင်ရဲ့သာသနာတော်မှာဒီတန်မြတ်ဝိဇ္ဇေကလွတ်အောင်ရုံးမယ်ဆိုပြီးတော့ရည်ရွယ်ချက်နဲ့ဝတ်လာတဲ့သင်္ချစ်သားတို့မှာပြင်းနေလို့ဘယ်တင့်တော်ပါမလဲဆိုတဲ့အိဗယ်မျိုးနဲ့ဟောထားတာလေးရှိတယ်။ဘုရားရှင်တို့တရားမင်းကြီးအကြောင်းဟောတာပါ။တရားမင်းကြီးကသူ့သားသူ့ဝိရကိုဟောအတုဒါတွေနဲ့တိုက်ခိုက်ကြတော့စီရင်ပြင်ပြီးတော့တွားပြီးတော့တိုက်ခိုက်ဖို့တိုက်တွန်းတယ်။အဲ့ဒါသူ့ဝိဒါကဒီတိုင်းမင်းမသွားဘူးမလုပ်ဘူး။ဒီလိုပဲသူပျော်ပါပျော်ပါနဲ့နေလိုက်တာပေါ့။အဲ့ဒါဒုတိယချိန်ခိုင်းတယ်မသွားဘူး။တတိယချိန်ခိုင်းတယ်မလုပ်ဘူး။အဲ့ဒီတော့တရားမင်းကသူ့သားကိုဆုံးမတယ်။နော်။ဘာဆုံးမလဲဆိုတော့ရှင်သားသူ့ဝိဒါတဲ့။အလုံးမလုပ်ဘဲနဲ့ချမ်းသာတဲ့နေရာရှိရင်အဲ့ဒီနေရာကိုမင်းသွားလိုက်ပါတဲ့။ပြီးရင်ကလည်းခေါ်ပါအောင်ဒါလေးပြောထားတာရှိတယ်နော်တရားကြီးဒီမှာညသာတာတပီးနေပါလေခိုင်းမကောင်ပြုတ်မကောင်ရင်ဒီစကားလေးတော့သုံးနေရကောင်းတယ်သိလားလုံးလာကျိုးကိုအာမထုရပဲနဲ့ချမ်းသာပဲနေရရှိရင်ငါသားမင်းရင်သွားလိုက်ပါတဲ့ပြီးရင်ဖြစ်ဖို့လေခေါ်ပါအောင်နဲ့ဟုတ်လားအနုဒ္ဓံအဝါယမဒုက္ခယတရာနိကိစ္စတိသူဝေရာတတ္ထကိစ္စာယိပင်စတ္တတိဝပပယံရှင်သာသူဝိဒာအလုံးမလုံးပဲနဲ့အစဉ်ပြေပဲနေရာလုံးမလုံးပဲနဲ့ချမ်းသာတဲ့နေရာတကယ်လို့လောကကြီးမှာရှိမယ်ဆိုရင်အဲ့ဒီနေရာကိုသွားလိုက်ပါတဲ့မင်းရှင်သွားပါပြီးရင်တော့ငါကိုလည်းခေါ်ပါဦးနဲ့ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားကယဟန်တော်တွေကိုရှေးကံရဲ့အစွမ်းကိုအမိပြုတ်ပြီးတော့အသက်မွေးကြတယ်နတ်တွေတောင်မှလုံလဝရိယရဲ့အစွမ်းကိုအဲ့ဒါလို့နားလေကြသေးတယ်ဆိုရင်သင်္ချစ်သားတို့လည်းပဲသာသနာတော်ကြီးရဲ့အတွင်မှာပြည့်ကြီးနေလို့မသိတော့ဘူးဆိုတဲ့အတိတ်ပဲယူခေါ်တာဟုတ်ရလားဒါကြောင့်မိမိတို့လုံမယ်ဆိုရင်လုံနိုင်တယ်လို့အရာရောက်တဲ့ဒီဖယားမြတ်စွာသာသနာရဲ့အတွင်မှာ လုံလဝရိယကိုထုတ်လိုက်ဖို့လိုတယ်။ပြီးတဲ့ရင်မြတ်စွာဘုရားအင်္ဂုတ္တမဟောတာတာရှိတယ်။မှားယွင်းတဲ့အဆုံးမှာမှားယွင်းတဲ့သာသနာမှာလုံလဝရိယအာကြီးလေးဆင်းရဲလေးပဲတဲ့။သဘောပေါက်တယ်နော်။မှန်ကန်တဲ့အဆုံးမှာမှန်ကန်တဲ့သာသနာရဲ့နိလန်းအတိုင်းလုံမယ်ဆိုရင်တော့လုံလဝရိယကြီးလေးလေးချမ်းသာလေးလေးလုံလဝရိယနည်းလေးလေးဆင်းရဲလေးလေးမာယွင်းတဲ့အဆုံးမှာမာယွင်းတဲ့သာသနာတွေမှာတော့လုံလဝရိယကြီးလေလေဆင်းရဲလေလေလုံလဝရိယနည်းရင်နည်းနည်းသက်သာလေးတော့ပေါ့ရလားခုဒီကဘာမလို့ဦးဇင်းတို့တွေကတကယ်ချမ်းသာကြောင်တရားဆင်းရဲခြင်းကြောင်တရားတွေကိုစစ်မှန်သောမှန်ကန်သောတကယ်ကိုပြည့်ပြည့်စုံစုံသိခွင့်ရနေလားဒီချိန်မှာလုံလကျိုးကိုအားထုတ်လိုက်ပဲဆိုလို့ရှိရင်အများကြီးဖြေးမရောက်ဘူးလားရောက်မယ်ဒါကြောင့်မေတ္တာပေါင်းသလောင်းတို့ပြည့်ခြင်းရဲ့အပြည့်အစုံသာလုံလဝရိယရဲ့အကျိုးကျေးဇူးကိုဦးဇင်းတို့ဒီအချိန်တို့လေးအတွင်းမှာဘယ်ကုံအောင်ပြောနိုင်မှာမလို့ဟုတ်ရလားအေးဒါကြောင့်မြတ်စွာဘုရားပြောထားတဲ့သောတုံးကစကားလေးတွေကိုပဲပြန်ပြီးတော့နှလုံးသွင်းသည်နှလုံးသွင်းစေခြင်းလားဟုတ်ရလားအေးဒါကြောင့်ဒကာမပေါင်းသူတော်ကောင်းတို့ပြည့်ခြင်းသည်အမျိုးမျိုးသောအကုသိုလ်တရားတွေရောပြောနေတဲ့အတွက်ကြောင့်ဆင်းရဲတယ်အဲ့ဒီအကုသိုလ်ကံတွေကအကျိုးပေးဦးမှာဖြစ်တဲ့အတွက်ကြောင့်နောင်လေဆင်းရဲဦးပဲနော်ချမ်းသာခြင်းတရားတွေလည်းလက်လွတ်ဆုံးရှုံးရတယ်။ဒါကြောင့်ပြည့်ရည်ခြင်းကိုမြတ်စွာဘုရားကဘေးလို့မြင်ရမယ်။ဘေးတဲ့ပြည့်ရည်ခြင်းကိုဘာလို့မြင်ရမလဲ
။
ဘေးလို့မြင်ရမယ်ပြည့်ရည်ခြင်းကဘေးပဲ။ဟုတ်ရလား။မှန
်ပါ
ဗျာ။အေးလုံလကျိုးကိုအားထုတ်ခြင်းဆိုတဲ့သဗ္ဗတ္တံလုံလဝရိယနာတော့အဲ့ဒါခေမတော်ဘေးကင်းခြင်းရဲ့အကြောင်းပါတဲ့။ဟုတ်ရလား။မှန
်ပါဗျာ
။ဒါကြောင့်ဘုရားမြတ်စွာသာသနာတော်မှာကျိုးစားအားထုတ်ရင်အားထုတ်တော့ခရီးပေါက်နိုင်တဲ့အခြေအနေမျိုးကျုံးနေတဲ့အခိုက်မှာလုံလဝရိယထက်ထက်တန်တန်နဲ့ကျိုးစားအားထုတ်နိုင်ကြဖို့မလိုဘူးလား
လို
တယ်။ဒါကြောင့်ပထမဘေးမဖြစ်အောင်နေပါဆိုတာဘာကိုပြောတာလဲဆိုရင်မပြင်းပါနဲ့ကျိုးစားပါလို့ပြောတာဟုတ်ရလားပြင်းရင်ချင်းဘေးကလွတ်မြောက်အောင်အားထုတ်ခြင်းဆိုတဲ့ဘေးကင်းတဲ့နေရာကိုမိမိတို့အရောက်သွားရမယ့်အတိတ်ပဲပေါ့ဟုတ်ရလားအေးဒါကြောင့်လုံလဝရိယနဲ့ပြည့်စုံကြပါစေအဲ့ဒါဒီပဲလေဘေးကင်းတော့နေနေလို့နားလည်ရဟုတ်ရလားအေးဒါပထမဂါထာပေါ့နော်နောက်ဦးဇင်းတို့ဒုတိယဂါထာဝိဝါရံဘယတော်ဒိတ်တဝါအဝိဝါနေစခေမတော်သမေကသခိလာဟောထဤသံဗုဒ္ဓံဥသာတိဒုတိယဘေးဖြစ်တဲ့နေခြင်းဘေးကင်းတဲ့နေခြင်းဒုတိယအတွဲပေါ့နော်ဝိဝါဒံဘယတော်ဒိတ်တဝါအဝိဝါဒင်စခေမတော်တမေကသခိလံဟောထဤသံဗုဒ္ဓံဥသာတိဝိဝါဒံညင်ခုံညင်ဟောဘယတော်ဘေးအဖြစ်ဒိတ်တဝါရှုမြင်ကြကုန်သည်ဖြစ်၍အဝိဝါဒင်စမညင်ခုံညင်ဟောတော်ခေမတော်ဘေးကင်းသောရာအဖြစ်ဒိတ်တဝါရှုမြင်ကြကုန်သည်ဖြစ်၍သမေကညီညွတ်သောကိုစိတ်ရှိကြကုန်သည်ဟောတာဖြစ်ကုန်သောသခိလံပြည့်ပြည့်သောစကားရှိသည်ဟောတာဖြစ်ကုန်သောဤသာဤသည်ပင်လင်ဗုဒ္ဓံဥသာတိဘုရားမြတ်စွာတို့၏ဆုံးမဩဝါဒပါပေ၏ဒုတိယအတွဲနော်ငင်းခုံငင်းကိုဘေးလို့သိမြင်သားလဲထားရမယ်လေမငင်းခုံငင်းကိုတော့ဘေးကင်းခြင်းကိုဖြစ်စေတတ်တဲ့အရာလို့သိမြင်သားလဲထားရမယ်လေဟုတ်လားမှန်ပါပါဗျ
ာ
အဲ့လိုငင်းခုံငင်းမှုဘေးလို့နားလည်ပြီးတော့မငင်းခုံမဲနဲ့ညီညွတ်သောကိုယ်စိတ်ရှိသည်ဖြစ်၍ပြည့်ပြည့်သောစကားရှိသည်ဖြစ်၍နေထိုင်ကြရမည်တဲ့ဒါဒုတိယအတွဲနော်အဲ့တော့ဒကာမတို့ဦးရှင်တို့တို့လူလောကကြီးမှာလူဆိုတာတယောက်တည်းနေလို့ဖြစ်တာမဟုတ်ဟုတ်ရလားတယောက်တည်းအသက်ရှင်လို့ရတာမဟုတ်ဟုတ်ရလားကိုမိသားစုရှိမင်းကိုယ်ရှင်မျိုးတွေရှိမယ်အိနိနာချင်းတွေရှိမယ်ရက်ကတူရက်ကသားတွေရှိမယ်ကိုယ့်ရဲ့မိတ်ဆွေတွေပေါင်းတဲ့နေရှိမယ်ဆိုလိုတာကလူဆိုတာကိုယ်ပေါင်းတဲ့နေနဲ့ကိုယ်ဆိုလေးနဲ့ကိုယ်နေရတာအဲ့ဒီတော့ကို့မှာအဖို့ဆိုတာရှိလာတယ်တစ်ဖက်လူဆိုတာရှိလာတယ်ရှိလာရင်ပြဿနာကဘာဖြစ်လာလဲဆိုတော့ငင်းတတ်တယ်ဟုတ်ရဲ့လားလူကအမျိုးမျိုးကွဲနေတော့အမြင်တွေကအမျိုးမျိုးကွဲတာပေါ့အမြင်တွေမျိုးမျိုးကွဲပြီးတော့အမြင်မတူတော့ငင်းခုန်တယ်ဆိုတာဖြစ်တာပေါ့ပြီးတဲ့ငင်းတယ်ဆိုတာအမြင်မတူလို့ငင်းကြတာဟုတ်ရဲ့လားအမြင်မတူလို့ပဲငင်းငင်းဘယ်လိုအကြောင်းကြောင့်ပဲငင်းငင်းဒ ညင်းတယ်ဆိုတာတော့မျိုးမျိုးရှိတာပေါ့လေငါတိတယ်ငါတက်တယ်မင်းနဲ့ငါတော်တယ်ဆိုတာကိုသိလို့လို့ညင်းတာလည်းရှိတချို့ကြတော့လေမိုက်မိတ်မင်းမင်းကိုရက်တည်နေတဲ့နေရာကြီးကမှားမှန်သိပါနဲ့နဲ့ကိုပေကပ်ပြီးတော့အရှုံးမပေးကျင်တာနဲ့ဆက်ညင်းနေတာလည်းရှိတယ်ဘယ်လိုအကြောင်းကြောင့်ပဲညင်းညင်းညင်းတာကတော့အန္တရာယ်ရှိတယ်မြတ်စွာဘုရားကတော့ညင်းခုံညင်းကိုဘေးလို့နားလည်ထားရတယ်အဲ့လိုကိုဟောထားတာဟုတ်ရဲ့လားဒါကြောင့်မညင်းဖို့ကြိုးစားရတယ်ငင်းရင်တော့အဲ့ဒါပေးတတ်ပေါင်းတို့ပေါင်းတို့ငင်းခုန်နေဆိုတာကတော့အသေးအမွှားကိစ္စလေးကနေအကြီးကြီးကြီး level ကြီးကြီးမှရှိမနေဘူးလားရှိနေတဲ့ကိုမိသားစုအချင်းချင်းငင်းတယ်ဒီကောင်မောင်တော်ချင်းငင်းတယ်မိတ်ဆွေပေါင်းချင်းငင်းတယ်တအုပ်စုနဲ့တအုပ်စုငင်းတယ်အဒီကနေ့ခေတ်ဆိုရင်တနိုင်ငံနဲ့တနိုင်ငံလေးငင်းနေကြတာပဲပေါ့လားမှန်ပါပါဘိတ်တဲ့ငင်းနေတာပဲပေါ့လားမှန
်ပ
ါပါဘာလို့ငင်းတာလဲဆိုရင်အတူဆုံးပြောရရင်တော့အမြင်မတူလို့ငင်းတာပေါ့တနည်းအားဖြင့်သူ့အမြင်ကိုသဘောမချနိုင်ဘူးကို့အမြင်ကမှဟုတ်တယ်လို့ထင်လို့ညင်းကြတာပေါ့ဟုတ်လားဘယ်လိုအကြောင်းကြောင့်ပဲညင်းညင်းညင်းရင်ကတော့အန္တရာယ်ရှိတယ်မြတ်စွာဘုရားကတော့အင်္ဂုတ္တပါဠိတော်မှာလူသားတွေကတော့ကာမတည်းဟူသောအကြောင်းကြောင့်ညင်းကြတာတဲ့လူချင်းမမောမှုကာမတည်းဟူသောအကြောင်းကြောင့်ညင်းကြတာယဟန်တော်တွေလည်းညင်းတာပဲတဲ့ဟုတ်လားယဟန်တော်တွေကသမဏဆိုတဲ့ပုဂ္ဂိုလ်တွေကဘာလို့ညင်းလို့ဆိုတော့အယူအဆကြောင့်ညင်းကြတာတဲ့ငင်းဖို့ငင်းနေတယ်ကတော့မတူဘူးပေါ့နော်ဟုတ်ရဲ့လားအဲ့တော့မိသားပေါင်းတို့ကတော့ငင်းရင်တော့မြတ်စွာဘုရားကဗာတဲ့တော့ဘေးဖြစ်တယ်လေဟုတ်ရဲ့လားငင်းရင်အန္တရာယ်ရှိတယ်ဟုတ်တာပေါ့တခါတလေအသေးမွားကိစ္စလေးကိုရှင်းခံပြီးတော့ငင်းနဲ့အရှုံးမပေးကျင်တာနဲ့ညနာကြီးတွေနေပြီးတော့မပြေမလည်နဲ့ငင်းခုံမွေးလည်းပြီးသွားရောတယောက်မြင်လာတော့တယောက်မကြည့်ချင်ဟုတ်လားစောစောကတော်တော်ရင်းနှီးထားတယ်နော်တော်တော်ကတော်တော်ချစ်ထားတယ်နော်ဒါပေမဲ့ညင်းပြီကလာကတော့တော်တော်ကြီးကိုစင်စင်ရဲရဲဖြစ်နေတာအဲ့ဒါကုသိုလ်လားအကုသိုလ်လား
အကုသိုလ်ပါ
ဗျာအကုသိုလ်ပေါ့များသောအားဖြင့်တော့ကိုယ်ဘက်ကကြည့်ရင်လည်းကိုယ်ဘက်ကမှန်တယ်ဒီဘက်ကကြည့်ရင်လည်းဒီဘက်ကမှန်တယ်အဲ့ဒါလိုသိရတဲ့အဲ့ကိုဇွတ်ပေပြီးတော့ကိုယ့်အမြင်ကိုရှေ့တန်းတင်ပြီးတော့ညင်းကြတာတွေကများတယ်များသောအားဖြင့်ညင်းနေတာတွေကသိပြီးတော့အရေးမကြီးအရာမရောက်တဲ့ကိစ္စမပြောလည်းဖြစ်တဲ့ကိစ္စမညင်းလည်းဖြစ်တဲ့ကိစ္စတွေကိုပဲဒီတိုင်းညင်းနေတာတတ္တဝါတို့ရဲ့ပင်မူပိစအနိုင်ယူခြင်းနဲ့စိတ်ကခိုင်းလို့ညင်းကြတာကများပါလေအနိုင်ရခြင်းနဲ့တော့တတ္တဝါတွေဆိုလားနော်ကလေးလေးဘဝတွေကစကစားပေါင်းနီးမျိုးစုံနဲ့ကစားကြတာမရှိဘူးလားမ
ရှိပါဘူးဗျာ
အဲ့ဒီကစားတဲ့နီးတွေကိုကစားတဲ့ပုံတွေကိုသေချာကြည့်ကြည့်ဘာလို့ကြတာတော့မင်းရင်မင်းနဲ့ငါတော်တယ်နော်မင်းနဲ့ငါကျွမ်းကျင်တယ်နော်အဲ့ဒါကိုသိအောင်ပြလာအနိုင်ရရှာကလေးဘဝကစားတာဒီကြည့်ကြည့်လေကဲကလေးသာကစားတာလားလူကြီးတွေကမကစားဘူးလားကစားတာပေါ့ကစားတာပေါ့လူကြီးတွေကစားတဲ့နိုင်ရလူစိတ်ကပိုတော်ပြင်းထန်နေတယ်ဟုတ်လားအဲ့ဒီအနိုင်ယူလို့တဲ့စိတ်အင်မတန်ကြောက်စရာကောင်းတယ်ဒီဘက်သားကိုဒုက္ခပေးဖို့ဝမ်းမလေးဘူးမနာလိုတဲ့စိတ်တွေနဲ့ပြင်းပြင်းထန်ထန်ချွတ်ကြိုးစားကြတာတွေရှိတယ်ဟုတ်လားအဲ့ဒီတော့အဲ့ဒါလို့အနိုင်ယူလို့တဲ့စိတ်ကိုအခြေခံပြီးတော့ငင်းညာခုံညတာတွေဟာလူလောကကြီးမှာအင်မတန်အရာမကျေဘူးလားအရာကျဲတယ်မငင်းတဲ့တချို့တို့မငင်းတဲ့နေ့ရလို့တော့တတိမှရှိနေမထင်ဘူးဟုတ်လားသိတာနဲ့ကြီးတာပဲကွာမယ်ငင်းခုမှုကတော့ရှိနေတာပဲပေါ့လားရှိတယ်နော်အဲ့ဒါငင်းတယ်ဆိုရင်အဲ့ဒါအကျိုးမဲ့တယ်တက်စွာဘုရားလက်ထက်ကဘာမှဖြစ်စလို့တဲ့အကြောင်းအရာလေးတစ်ခုကိုအကြောင်းပြုပြီးတော့ငင်းညာခုံညာငင်းနဲ့ယဟန်သံဃာတို့ကွဲပြားတာမျိုးတောင်ကြုံနေဘူးတဲ့ကွဲပြားတာမှအကြီးကျယ်ပဲအဲ့ဒီယဟန်တွေကိုကြီးယူတဲ့ဒကာဒကမတွေလည်းကွဲအကွဲပြီးရှင်မတော်ပေးတဲ့အကုသို့အကြီးကျယ်ဖြစ်တယ်။ကွဲပြီးဆိုရင်အကုသို့ဖြစ်တယ်။ကိုယ်နဲ့အယူဝါဒမတူတဲ့လူကိုယ့်ဘက်နဲ့ကိုယ့်ဘက်ကမဟုတ်ဘူးလို့မြင်ရတဲ့လူတွေ့ရတဲ့လူကိုမြင်လိုက်တာနဲ့ကြားလိုက်တာနဲ့အကုသို့မဖြစ်ဘူးလား
။
အေးကိုပြချင်းဟာအင်မတန်ကြောက်စရာကောင်းတယ်။နော်အဲ့ဒီတည်းမှာဦးဇင်းတို့ဓမ္မရထာကမှလည်းမှတ်တမ်းတင်ထားတာပုထုဇဉ်လက်တွေပြမာတွေတောင်ကွဲတယ်တဲ့အဲ့ဒီယဟန်တွေကိုအကြောင်းပြုပြီးတော့အဲ့ဒါအခြေခံညင်းတာတွေကဘာမှမဟုတ်ဘူး။ဦးဇင်းတို့ကောသံဘီပြည်ကောတိတယံကြောင့်မှာမြတ်စွာဘုရားသတင်းသုံးလုံးကဩသုတ်တန်ဆောင်ယဟန်နေနဲ့ဝိနည်းဆောင်ယဟန်နေဆိုပြီးတော့ယဟန်900စီလောက်အဲ့ဒီမှာသတင်းသုံးနေတာရှိတယ်အဲ့ဒါတနေ့တော့သုတ်တန်ဆောင်ယဟန်နေတဲ့ကခေါင်းဆောင်မထေကြီးကကုရီတက်ပြီးတော့ကုရီကထွက်လာတော့အဲဆေးတဲ့ရေပေါ့တန့်တဲ့ရေခေါ်တာပေါ့နော်အဲ့ဒီရေခေါ်ကလေးထဲမှာရေကကျန်းနေတယ်သာသူတိပဋ္ဌာန်းမိဘူးအမှန်ကမချန်ခဲ့ရဘူးရေကိုတတ်တဲ့နေထဲမှာရေကိုထဲကိုရေမချန်ခဲ့ရအဲ့တော့သူကုရီတွေကနေထွက်လာတော့ဝီလီဆောင်ပထေကြီးဝီလီဆောင်တွေကခေါင်းဆောင်ပထေကြီးပေါ့ဆရာကြီးပေါ့ အဲ့တော့သူကကုဋေတွေဝင်လာတော့ရေခွက်ထဲမှာတန်တဲ့ရေကတွေ့တော့ကုဋေမတက်သေးပဲနဲ့တကားဘာပြန်ဖွင့်ပြီးတော့အရှင်ဘုရားနေဦးတန်တဲ့ရေထဲမှာရေကြီးချမ်းနေတယ်အဲ့ဒါအာမတ်တဲ့လေလို့ပြောတာအဲ့တော့ဟိုရန်ကလည်းဩဟုတ်လားဗျာတပည့်တော်မသိလို့ထားခဲ့တာဖျက်အေးမသိလည်းပဲအာမတ်ကတော့တင့်တာပဲအဲ့ဒါလို့ဆိုရင်တပည့်တော်ဒေသနာကြားပါမယ်ဖျက်သုတ္တန်တော်ယဟန်ကဒေသနာကြားတယ်ဆိုတာကိုယ့်ရဲ့အဖြစ်ကိုတဘောလူယဟန်တွေကိုဖွင့်ပြောတာပေါ့တပည့်တော်ဒီအဖြစ်ရှိပါတယ်ဒီဖြစ်တင်နေပါလေအဲ့တော့နောက်တစ်ချိန်မှာဒီအဖြစ်ကိုမသိမှုတပည့်တော်စောင့်သိပါမယ်ကြိုးစားပါမယ်ဒါကိုဒေသနာကြားတယ်လို့ခေါ်တာပေါ့လေတပည့်တော်အဲ့လိုအဖြစ်ရှိရင်တပည့်တော်ဒေသနာကြားပါမယ်ဘုရားဆိုတော့ဝိနည်းတော်ယဟန်ကဘာပြောလဲဆိုနေပါစီဘုရားနေပါစီအရှင်ဘုရားမသိလို့လို့တာစေတနာမပါရင်အဘမသိမှာဘူးတဲ့သူပဲပြောပြန်တာနော်စေတနာမပါရင်ဘာလို့အဘမသိဘူးဆိုတော့အဲ့တော့ဟိုယဟန်ကလည်းစေတနာမပါရင်အဘမသိဘူးတဲ့လို့သူကလည်းအဲ့လိုအယူဆဆွဲသွားတယ်အမှန်ကတော့စေတနာပါတိဖြစ်စီမပါတိဖြစ်စီအဲ့ဒီတန်တဲ့ရေထားခဲ့ရတော့အဘကတော့တက်အဲ့ဒါနဲ့သူကလည်းသူ့နေရာသူသွားရောအဲ့ဒါဝိနည်းဆောင်ယဟန်ကသူ့တပည့်တွေနဲ့တွေ့တဲ့အခါကျတော့နှုတ်ကိုအငြိမ်းမနေနိုင်တာပေါ့သိလားဘာပြောလဲဆိုတော့ဟာကွာသုတ္တန်ဆောင်ဝတိကြီးဆရာကြီးလုပ်နေပြီးတော့ကိုယ့်ကိုယ်ကိုအဘတက်လို့သင်မတော့မသိပါဘူးလို့ပြောလိုက်အဲ့တော့သူတို့ပဲလေကအရှင်မြတ်ဘယ်လိုဖြစ်တာလဲဆိုတော့ဒီလိုဒီလိုပဲကွာအဲ့ဒါရေခွက်ထဲမှာတန်တဲ့ရေကြီးချန်ထားခဲ့တယ်သူကသူအာဘတ်တဲ့လို့သင်မှမသိအဲ့လိုပြောတဲ့အခါကျတော့သုတ်ဝိနည်းဆောင်မထေရရဲ့တပည့်တွေကသုတ်တန်ဆောင်မထေရရဲ့တပည့်တွေကိုတွေ့တော့မင်းတို့ဆရာကအာဘတ်တဲ့လို့တောင်သင်မှမသိဘူးလေကွာအံ့ဩပါအဲ့တော့ဟိုတပည့်တွေကဘယ်ခံနိုင်မှာလဲအဲ့ဒါနဲ့သူဆရာကိုသွားမိတယ်ရှင်ဘုရားဟုတ်လားဟင်ငါကသူ့ကိုစေတနာမရှိဘူးမသိလို့ပါလို့ပြောခဲ့တော့သူပဲစေတနာမရှိရင်အာဘမသိဘူးလို့ငါကိုပြောတာအခုငါကိုအာဘသိတယ်လို့ပြောပြန်ပြီအဲ့ဒီယဟန်ကသာပြောတယ်တဲ့ကဲပိတရဲ့သူ့ရဲ့အဖြစ်ကိုပြောရင်ကိုယ့်ရဲ့အဖြစ်ကိုပြန်ပြောဖို့တစ်ဖက်လူမှာအယံနဲ့ရှိပြီးသားတော့အဲ့ဒီကိစ္စကိုသဘောပေါက်ထားဖို့လိုတယ်ဟုတ်ရဲ့လားလူဆိုတာအတ္တကလေးကိုအမိပြုပြီးတော့အတ္တကြီးကြတဲ့လူတွေပဲများပါလေဟုတ်လားအဲ့ဒါအဖြစ်ကိုသွားပြောရင်တော့ပိတရဲ့ရန်အိုးကိုမိသားနဲ့ထိုးလိုက်တယ်လို့မျိုးဖြစ်မှာပေါ့ဟုတ်လားအဲ့ဒါပြောတဲ့လူရောပြောခါတဲ့လူရောဝယုံသုံးကအဲ့ဒါပေါက်ကွဲသွားမှာပဲဟုတ်ရဲ့လားအဲ့တော့မင်းတို့ဆရာကအဘသက်လို့သင်မမသိဘူးလေဆိုတော့ကိုကလည်းဗာပြောဆိုမင်းတို့ဆရာကလိန်တာတဲ့ဖူသားပြောတာအခုပဲမသိဘူးပြောအခုပဲသင်တယ်ပြောခုတမျိုးတော်ကြတယ်ပြောတက်လဲတက်နိုင်ပါပဲရဲ့အဲ့မှာတပည့်တွေမတင်တော့အဲ့ဒါနဲ့အချင်းချင်းတခါတည်းစောင်းပြီးတော့နောက်တော့ရိုက်ကြနှက်ကြတဲ့အဆင့်တွေကိုကြောင်ရောက်တာနောက်တော့ဘလောက်ထိဖြစ်လာတော့ဆိုတော့ဝိနည်းတော်ယဟန်ကအခွင့်ရလာတော့အဲ့ဒီသုတ္တန်တော်ယဟန်ကိုနှင်ထုတ်တဲ့ကံတွေပါလေတော့လှုပ်လာအတော်ဘက်ကလည်းသူ့ဆရာကိုထိလာတော့မခံဘူးပေါ့လေအဲ့ဒါနဲ့ကိုယ့်ဆရာရဲ့ဘေးမှာပဲဝမ်းရံပြီးတော့ဟာနောက်တော့ဘာဖြစ်လဲသူ့တက္ကမကိုယ့်တက္ကမသူ့တက္ကံကိုယ့်တက္ကံဒါတွေဖြစ်လာကိုယ်ပြရတာအကုသိုလ်တွေအများကြီးဖြစ်တယ်အဲ့ဒါမြတ်စွာဘုရားကအဲ့ဒီအကြောင်းကိုကြားလို့စစ်ဆက်တယ်မရဘူးတော့အံ့ဩကြံခေါ်တယ်နောက်ကုလူရှင်တွေဆိုတာနော်အဲ့ဒါနဲ့မြတ်စွာဘုရားကသုံးချိန်တည်းအောင်စစ်ဆက်တော့ဩတန်ဟာကွဲပြားတကူအဲ့ဒါနဲ့မြတ်စွာဘုရားကိုလိုနိုင်ချက်သားတို့တာတရားဟုတ်ကလွတ်အောင်ဆိုတဲ့သရာတရားနဲ့ရဟပြုလာတဲ့သင်ချက်သားတို့အတွက်ဒီရင်ခုန်ခိုက်ရန်မှုဖြစ်ပြီးတော့အကုသိုလ်တွေများတာမသိတော့ဘူးတဲ့မြတ်စွာဘုရားကနော်ရှင်တော်ကဒုဒါလည်းနဲ့ခိုင်ဆောင်ကြတဲ့မင်းတွေတောင်ကို့အဖေကို့အမေကိုအသေးသက်ပြီးတော့ကို့တိုင်းပြည်ကိုလူယူသွားတဲ့လူတွေကိုတောင်တိခါထိုင်ရသေးတယ်ခွန့်လွတ်ထိုင်ရသေးတယ်ဒီကဟုဇက်ကိုရည်ရွယ်ပြီးတော့ပြောတာအဲ့ဒီမှာဒီကဟုဇက်ကိုခေါ်တာနော်ယဟန်နေလုံနေပြီးတော့တိခါရင်ခွန့်လွတ်ခြင်းမရှိတဲ့သင်္ချေသားတို့ရဲ့အဖြစ်တည်မသိတော်ဘူးမြတ်စွာဘုရားကိုတော်တိုင်းခေါ်တာနော်အဲ့ဒီမှာဦးဇင်းတို့ဇက်တော်တွေကိုအများကြီးခေါ်တာပါဗျာညီညွတ်ကြဖို့သမောဓမာနဇတိဆိုတာအဲ့ဒီမှာဟောတယ်ဝိတကဇတ်ပေးတယ်ကြားဥပါတယ်မညီညွတ်ရင်ဒုက္ခရောက်မေးညင်းခုရင်မညီညွတ်တော့ဘူးလေညင်းခုပြီးလို့ရှင်ဘယ်လိုမှမညီညွတ်နိုင်ဘူးဟုတ်ရလားမညီညွတ်ရင်ဒုက္ခရောက်မှာပဲမုံမင်းဇတ်ကြားဥတယ်မဟုတ်လားဟင်မုံတွေကိုပိုက်ကုန်နဲ့ပြစ်ပြစ်ပြီးတော့ဖမ်းနဲ့မုံဆိုးရှိတယ်လေအဲ့ဒီမှာနောက်တော့ဘုရားတော်ကသင်ထားတယ်ဒီမုံဆိုးရဲ့ရံကလွတ်အောင်ပိုက်ပုံရဲ့အပေါက်တစ်ပေါက်စီကိုငုံလေးတွေကခေါင်းတစ်ကောင်းတီတစ်ကောင်းတီပြုတ်ပြီးတော့တပြိုင်နဲ့ချင်းအတောင်မှဖြတ်ပြီးတော့ပြန်ရမယ်။အဲ့ဒါပိုက်ကြီးမှာပါသွားတာပေါ့။ပြီးတော့ခြုံမိုးတစ်ခုပေါ်ကိုနားမယ်။ပြီးမှအဲ့ကလေးတွေကအောက်ကနေထွက်လာမယ်။ပိုက်ကုံကြီးကပုံမှန်တင်းနေရစ်တယ်။လက်ရှိလည်းမြင်လား။မှန်ပါပါဗျာ။အဲ့ဒီနီးနဲ့မုတ်ဆိုးဟာအလုံးမဖြစ်ဘူး။နေတိုင်းနေတိုင်းအချီးနီးတော့လက်နဲ့အိမ်ကိုပြန်ရတယ်။ အဲ့ဒါနောက်တော့သူမိမကစူးစူးကူကူလှုပ်လာတော့ခိုင်းကွာတဲ့ဒီငှက်တွေဟာအခခသိမငြိမ်ညွတ်နိုင်ပါဘူးတနေ့သူတို့ညင်းခုံညင်းကိုအကြောင်းပြုပြီးတော့ကွဲပြားကြအောင်ပါအဲ့ဒီကြတော့ရှင်မဝမ်းသာရပါစေနဲ့တကယ်ပဲဗျာငုံးတဲ့ကောင်ရဲ့ခေါင်းကငုံးတဲ့ကောင်မှာတက်နေပြီတဲ့အဲ့ဒီမှာတကောင်နဲ့တကောင်နဲ့ရံဖြစ်ကြရောဆိုပါစို့အဲ့ဒီမှာသူအပေါင်းနဲ့ကိုအပေါင်းနဲ့ဆိုတာတွေကွဲပြီးတော့ဟေးမင်းတို့ဆိုရင်မင်းတို့ပြန်လေမင်းတို့ဆိုရင်မင်းတို့ပြန်လေပိုက်ကြီးကအပေါ်မှာရှိနေပြီအဲ့လိုညင်းခုံနေတာနဲ့ပုံစိုးကရောက်လာပြီးတော့အဲ့ဒီငက်တွေကိုအကုန်ယူသွားတယ်ကြားဘူးတယ်မို့လားနော်ဒါကြောင့်မညီညွတ်ရင်ဒုက္ခရောက်မယ်ညီညွတ်ရင်ချမ်းသာမယ်နော်ညီညွတ်ရင်ချမ်းသာမယ်မညီညွတ်ရင်ဆင်းရဲမယ်အဲ့ဒီညီညွတ်ခြင်းကိုပြက်ပြားစေတဲ့အရာကတော့ဘာမဟုတ်တဲ့အရာလေးတွေကစပြီးတော့ညင်းခုံညင်းဒီရှည်တန်းကပါလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ညင်းခုံညင်းဒီကြီးကျယ်တဲ့ဘေးကိုဖြစ်စေတတ်တယ်တဲ့မြတ်စွာဘုရားမငင်းရဘူးတဲ့ဟုတ်ရလားဒီနေရာမှာညင်းတယ်ဆိုတာသောသာကဥဒင်းပြောခဲ့တယ်လေအမြင်မတူလို့ညင်းရတာပုရုဇဉ်လူသားတွေမှာပြည်စုံတဲ့စင်ကြယ်တဲ့အမြင်ဆိုတာလူတိုင်းလူတိုင်းရှိဖို့မလွယ်ဘူးမပြည်စုံတဲ့အမြင်တသိတရေတာကိုပဲမြင်တဲ့အမြင်တွေပဲရှိဖို့များတယ်အဲ့ဒီတော့ဘာဖြစ်နေတုန်းဆိုတော့ဥဇဉ်တွေငငယ်တုန်းကဖတ်စာထဲမှာလည်းသင်ရပါတယ်လေမြတ်စွာဘုရားပေးတဲ့ဥပမာပါပဲရှင်မင်းရင်ကမျက်မမြင်ပုံသား6ယောက်ကိုဆင်းကိုစမ်းခိုင်းတယ်သိတယ်မို့လားမှန်ပါပါဘုရားဆင်းရဲ့ခြေတော်ကိုစမ်းပြီးတဲ့မျက်မမြင်ပုံသားကဩဆင်းဆိုတာဗာမြန်လဲအောက်ပြီးတယ်ဆင်းဆိုတာကျွန်းနိုင်ကြီးတစ်ချောင်းနဲ့ကျွန်းနိုင်ကြီးတစ်လုံးနဲ့အတူတူပါပဲလို့ပြောတယ်တဲ့ပြီးတဲ့ရင်သူလည်းသူ့အမြင်နဲ့သူတော့မှန်တယ်မို့လားဟုတ်တယ်ဗောဆင်းခြေတော်ကကျွန်းနိုင်ကြီးလိုပဲရှိတာကိုနာမောကိုစမ်းပြီးတဲ့လူကဩဆင်းဆိုတာမွေတကောင်နဲ့အတူတူပါပဲအမိကိုစမ်းပြီးတဲ့လူကဆင်းကကျိုးတစ်ချောင်းနဲ့အတူလေဟုတ်လားအဆွဲကိုစမ်းမိတဲ့လူကဟာဆင်းဆိုတာနှံတစ်ချောင်းလိုပဲပိတဲ့ရင်သူ့အမြင်နဲ့သူတသိတ္တေသလေးတော့မှန်တယ်ဟုတ်လားဒါပေမဲ့အားလုံးကိုသိတဲ့မြင်နဲ့အမြင်နဲ့ကြည့်မယ်ဆိုရင်တော့လွဲမမနေဘူးလားလွ
ဲပါတယ်ဗျာ
အဲ့တော့လူတွေဟာကိုသိတဲ့တသိတ္တေသအမြင်လေးကိုအခြေခံပြီးတော့ညင်ညာတခါတလေကြရတော့လည်းပဲသူ့ဘက်ကကြည့်ရင်သူမှန်တယ်ကိုယ့်ဘက်ကကြည့်ရင်ကိုယ်မှန်တယ်ဆိုတာတွေလည်းရှိတယ်ဟုတ်ဦးဇင်းတို့ကိုမြင်လေးတစ်ခုဖတ်ဖို့တယ်ဆိုင်ဒီဇိုင်မှလမ်းမေးမှစောက်တာတဲ့ဆိုင်ဒီဇိုင်အဲ့တော့ကရွှေမြင်းမြန်ယုတ်ကြီးကိုလမ်းဘက်မှာထုထားတာ။ကိုဘက်ကိုလှည့်ပြီးတော့ကျန်းနေတဲ့ပုံပေါ့။အဲ့တော့လူတစ်ယောက်ကတစ်ယောက်ကဘယ်ဘက်ကလာလဲ၊တစ်ယောက်ကညာဘက်ကလာလဲ။ဆိုင်ထဲကိုအတူတူဝင်းထိုင်ကြတယ်။အဲ့ဒီမှာသူတို့စကားဆက်ပြီးတော့"အော်ရွှေမြင်းမြန်ယုတ်ကြီးကတခက်ကိုရွှေရောင်းကိုတောက်ပြီးတော့ဝင်းနေတာပဲ"လို့ပြောတယ်။ညာဘက်ကလာတဲ့လူက"အဲ့တော့ဘယ်ဘက်ကလာတဲ့လူဟာကိုယ့်လူမှားနေပြီ။ငွေရောင်ဝင်းတောက်နေတာ။ဒါပဲကငွေရောင်တောက်ရမှာလို့ရွှေရောင်တောက်နေတာ"ဆံငွေရောင်တော့နေတာရွှေရောင်တော့နေတာနဲ့အတင်းညင်းညံ့ရတယ်ရံဖြစ်ကြတယ်။အဲ့ဒီကျမဘာဖြစ်လဲဘာဖြစ်လဲဆိုပြီးတော့ဒီလိုဒီကြောင်းပဲမြင်းမြန်ကရွှေရောင်ငွေရောင်ညင်းညံ့တာလူတွေကအဲ့ဒီကျမထွက်ပြီးတော့ကြည့်တော့ဟုတ်တယ်ညာဘက်ကရွှေရောင်တုတ်တာတယ်ဘယ်ဘက်ကငွေရောင်တုတ်တာလဲတဲ့မြင်းမြန်ကဟုတ်လားနောက်တခါကြီးကမှမြင်းမြန်ဒါကြောင့်တခါတည်းကမှသူ့အမြင်နဲ့သူမှန်းနေတာတွေရှိဘူးလားဟုတ်ပါဘူးအေးညင်းတယ်ဆိုတာတခါတည်းပေးတတ်ပေါင်းတော်တော်အစင်းမြင့်တဲ့အမြင်ကိုမြင့်တဲ့မြင့်တဲ့မြင့်တဲ့အမြင်ကိုမြင်ထားတဲ့လူတွေနှိမ့်တဲ့အမြင်မြင်တဲ့လူတွေညင်ယုံထုံးတာမရှိဟုတ်ရဲ့လားမှန်ပါဗျ
ာ
ဒီနေရာမှာမိသက်ပေါင်းသူတော်ကောင်းတို့ဟိုဆရာကြီးဦးရွှေအောင်ပြောတဲ့ရေးတဲ့ဆောင်းပါးလေးတစ်ပုဒ်ကိုဦးသိန်းကောင်းထဲမှာပေါ်လာတယ်အင်မတန်ကောင်းတဲ့ဆောင်းပါးပါဗျာဆရာကြီးရဲ့ဉာဏ်အင်မတန်ကြီးတာပေါ့နော်အမြင်များပြောင်းလဲခြင်းတဲ့တချို့ဖတ်ဖို့ရနေတယ်သိလားအဲ့မှာဆရာကြီးကဘာပြောထားလဲဆိုတော့လောကမှာမြင်ခွင့်ရှုခွင့်ကတော့ဒါပဲဒါပေမဲ့မြင်တတ်တဲ့မျက်လုံးနဲ့မြင်တော့ကွာသွားရင်မြင်ပုံမြင်သည်မတူရတဲ့အကြောင်းကိုဆရာကြီးပြောထားတာအဲ့ဒီမှာသူကဘာပြောထားလဲဆိုတော့ဆိုကြပါစို့တဲ့လူကိုပဲတဲ့ပပင်စမျက်လုံးနဲ့ကြည့်လိုက်တဲ့အခါကျတော့ဒီနေ့ပပင်စဆိုတာတဏှာမာနတိကြီးကိုပြောတာသိတယ်မို့လားတဏှာဆိုတာကလူကျင်တဲ့သဘောမာနဆိုတာကထောင်လာတဲ့သဘောဒိဋ္ဌိဆိုတာကမာတကားဆိုပြီးတော့အယူမှားတဲ့သဘောပေါ့နော်အဲ့ဒီတဏမာနဒိဋ္ဌိဆိုတဲ့ပမေသမျက်လုံးနဲ့ကြည့်ရင်လူကိုကြည့်ပြီးတော့လူလို့မမြင်ဘူးတဲ့ဘယ်လိုမြင်လို့ဆိုတော့တထေးလို့မြင်တယ်စင်ရသားလို့မြင်တယ်တဲ့ဟုတ်လားတရုပ်လို့မြင်မယ်ကလားလို့မြင်မယ်ဗမာလို့မြင်မယ်ချမ်းသာတဲ့လူလို့မြင်မယ်စင်ရတဲ့လူလို့မြင်မယ်အပေါ်ရင်အယောင်အသွေးတွေကိုပဲမြင်သွားတာပေါ့ဖိလိုက်ဒါလည်းမှန်တော့မမှန်ဘူးလားသူ့အမြင်နဲ့သူမှန်တယ်နော်အဲ့ဒါတွေကတကယ်အမှန်တရားတော့မဟုတ်ဘူးပရိပါတိကသစ္စာလို့ခေါ်တာပေါ့ဟုတ်ရလားအေးအပေါ်ရင်အမှန်တရားတွေပေါ့လူကိုကြည့်ပြီးတော့လူလို့မမြင်ဘူးနော်လူကိုကြည့်ပြီးတော့ တရားသူကြီးလို့မြင်မယ်တရားခံလို့မြင်မယ်ရှေ့နေလို့မြင်မယ်လူမအမျိုးမျိုးရှိဘူးလား
ရှိတယ
်အဲ့ဒါတို့တွေမြင်လို့ကတော့ပပ္ပိဇာမျိုးလုံးတက်ပြီးတော့လူကိုကြည့်လို့ကတော့အဲ့ဒါလိုအမျိုးမျိုးပုံပုံကွဲပြားနေတာကိုမြင်ပြီးတော့ဘာပဲဖြစ်မလဲဆိုတော့ချစ်ချင်းမုန်းမြင်မယ်ဖြစ်မယ်တဲ့ချစ်ချင်းဆိုတဲ့ຢာကဖြစ်မယ်မုန်းရင်ဆိုတဲ့ဒေါသဖြစ်မယ်ချစ်ရင်လည်းပဲအန္တရာယ်ရှိတယ်ဒုက္ခရောက်တယ်မုန်းရင်လည်းပဲအန္တရာယ်ရှိတယ်ဒုက္ခရောက်တယ်ပပ္ပိဇာမျက်လုံးတက်ပြီးတော့လူကိုကြည့်တာလူလို့မမြင်ပဲနဲ့အမျိုးမျိုးပုံပုံနဲ့မြင်တယ်အဲ့ဒီမှာရှင်းချင်းမုံချင်းဆိုတဲ့မလိုလားအပ်တဲ့အကျိုးရလဒ်တွေထွက်လာတယ်နော်နောက်တစ်ဆင့်လူကိုပဲကြည့်မယ်တဲ့ဘယ်မျက်လုံးနဲ့ကြည့်မလို့ဆိုရင်မစိုးမျက်လုံးနဲ့ကြည့်မယ်တဲ့ပြီးတဲ့ဘာမျက်လုံးနဲ့ကြည့်မယ်ရင်မစိုးမျက်လုံးနဲ့ကြည့်မယ်အဲ့လိုရင်မစိုးမျက်လုံးနဲ့ကြည့်ရင်တော့လူကိုလူလို့ပဲမြင်တယ်တဲ့ပြီးတဲ့လူကိုဘယ်လိုမြင်လဲလူလို့ပဲမြင်တယ်လူတွေဟာချမ်းသာခြင်းကြတယ်ဆင်းရဲဝိညာဉ်ကြတယ်အတူတူပဲမှော်လာလို့နော်လူတွေမှာတူလာတယ်များကြီးရှိတယ်လေဟုတ်လားအဲ့လိုလူကိုမြင်မှတလုံးမျက်လုံးနဲ့ရှိလိုက်တဲ့အခါကျတော့လူကိုလူလို့မြင်ပြီးတော့ချစ်ချင်းမုံမြင်မဖြစ်ဘဲနဲ့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့မြင့်မြတ်တဲ့တရားတွေပဲဖြစ်လာတယ်တဲ့သဘောပေါက်ရလားနှစ်မျိုးရှိသွားပြီနော်မြင်ကွင်းကတော့လူပဲနော်ဟုတ်နောက်တစ်ဆင့်လူကိုကြည့်တာပဲတဲ့ဒါပေမဲ့တမာရီမျက်လုံးနဲ့ကြည့်မယ်တဲ့ပြီးတယ်ဗာမျက်လုံးနဲ့ကြည့်မယ
်
တမာရီမျက်လုံးနဲ့ကြည့်မယ်အဲ့လိုတမာရီမျက်လုံးနဲ့ကြည့်ရင်တော့လူကိုလူလို့လည်းမမြင်တော့ဘဲနဲ့အမျိုးမျိုးပုံပုံလည်းမမြင်တော့ဘဲနဲ့ရုပ်နဲ့နာမည်မြင်တယ်တဲ့ဟောပြီးတယ်အစင်းမြင့်သွားတာနော်အမြင်ကဟုတ်လားမျက်လုံးမြင့်သွားတာလည်းမြင်ပုံမြင်နည်းကလည်းမြင့်မသွားဘူးလ
ား
အေးလူကိုရုပ်နဲ့နာလို့ပဲမြင်တယ်ဖောက်ပြန်တဲ့သဘောနဲ့အာယုံကိုသိတဲ့သဘောဒါပဲရှိတယ်လို့မြင်တယ်တဲ့အဲ့လိုမြင်တော့တော်တော်ကြီးသူကစင်ကြယ်ပြီဟုတ်လားဒါကြောင့်ဘေးသာမောသူတော်ကောင်းတို့နေရာတည်တည်ဒေသတည်တည်မျိုးမျိုးသောလူသားတွေအမျိုးမျိုးသောနေရာမှာအမျိုးမျိုးသောပုံစံနဲ့ညှင်းခုန်နေကြတာပဲကြည့်လိုက်နော်ညှင်းခုန်နေကြတာပဲနော်ဟုတ်လားအိမ်တွေမှာလည်းပဲမိသားစုချင်းချင်းညှင်းနေကြတာမရှိဘူးလ
ား
ကြည့်တာပေါ့အသေးမွားလေးကိစ္စလေးနဲ့အသေးမွားမှုအကြီးအကျယ်ကိစ္စနဲ့အကြီးအကျယ်မှုဟာအကြီးမကြီးတာလည်းအကြီးမကြီးလို့အကြီးကြီးတာပြောတဲ့အကြီးကြီးလို့အမျိုးမျိုးတော့ညှင်းမနေကြဘူးလားညင်းနေတယ်အဲ့ဒါကိုမြတ်စွာဘုရားကညင်းခုံညင်းကိုဘေးလို့ညင်ပြီးတော့မညင်းခုံညင်းကိုဘေးကင်းရာလို့ညင်ပြီးတော့တိုက်တွန်းထားတဲ့နှစ်ချက်ဘာတိုက်တွန်းလဲဆိုတော့သမက်ကညီညွတ်သောကိုယ်စိတ်ရှိကြကုန်သည်ဟောထားဖြစ်ကုန်သောသခိလံပြည့်ပြည့်သောတရားရှိသည်ဟောထားဖြစ်ကုန်သောတဲ့ဆက်ဆံရေးဆိုတာအင်မတန်ရေးကြီးရဲ့ဗျာဟုတ်ရဲ့လားဆက်ဆံရေးအစင်မပြေဘူးဆက်ဆံမကောင်းဘူးဆိုစိတ်ချမ်းသာမှုမလွယ်ဘူးကုသိုလ်ဖြစ်ဖို့တောင်သိမ့်မလွယ်ဘူးအကုသိုလ်တွေများတယ်တွေးမိလိုက်တဲ့အခါကုသိုလ်ဖြစ်ရတယ်ဟုတ်ရဲ့လားဒါကြောင့်ကိုယ်နဲ့အနည်းဆုံးပတ်ဝန်းကျင်ကိုယ်နဲ့အဖြစ်ဆက်ဆုံးလူသားတွေနဲ့ကိုဟာညီညွတ်ဖို့ပြည်တယ်ဖို့မလိုဘူးလား
လိုတယ
်အဲ့လိုညီညွတ်ဖို့အတွက်မေတ္တာကြီးဖို့တော့လိုတာပေါ့နော်ဒါကြောင့်မြတ်စွာဘုရားကမေတ္တာတရားကြီးကြီးမားမားထားပြီးတော့ညီညီညွတ်ညွတ်ချစ်ချစ်ခင်ခင်ပြည်ပြည်လည်လည်ပြောဆိုဆက်ဆံပေါင်းတင်တဲ့ရမယ်ဆိုတဲ့အိဗေကိုပြောတာပြီးတဲ့မညီညွတ်ရင်တော့အဲ့ဒါဒုက္ခအကြီးကြီးဖြစ်မှာနော်ဟုတ်ရဲ့လားဒါကြောင့်ညီညွတ်ဖို့အတွက်မငင်းခုံဖို့လိုတယ်ကိုယ်စိတ်တည်ညီညွတ်ဖို့လိုတယ်ပြည့်ပြည့်တဲ့စကားရှိဖို့လိုတယ်အဲ့ဒါတွေဖြစ်ပေါ်ဖို့အတွက်မေတ္တာကြီးဖို့လိုပဲဟုတ်ရဲ့လားမေတ္တာဟာပေါင်းစည်းခြင်းသဘောဒေါသကကွဲပြားခြင်းသဘောဟုတ်ရဲ့လားကွဲပြားသွားရင်အစိတ်စိတ်ပေါ်မှာဖြစ်သွားပြီးတော့ဘာအားမှမရှိတော့ပေါင်းစည်းနေမှာအားဆိုတာရှိတာဆိုကြပါစို့အင်မတန်အားကြီးတဲ့စင်တကောင်ကိုချီးတုပ်ထားနိုင်တဲ့ကျိုးအကြီးကြီးဟုတ်လားအဲ့ဒီကျိုးအကြီးကြီးကိုတမွတိုင်းဖြည်းပြီးတော့အလိမ့်လေးတွေဖြည်းပြီးတော့ချစ်ထားတာကိုဖြည်းပြီးတော့ကြည့်မယ်ဆိုရင်အင်မတန်သိငယ်တဲ့မြင်သာလေးကျိုးလေးတွေမလုပ်ထားတာတော့စုစည်းထားတာအဲ့ဒီစုစည်းမှုจิตလက်ခိုင်မှာအားကောင်းတဲ့အတွက်ကြောင့်ရှင်လိုအားကြီးတဲ့အကောင်ကိုတော့မလုပ်အောင်တုတ်ထားနိုင်တယ်တကယ်လို့လားအဲ့ဒီကျိုးဟာစုစည်းခြင်းจิตလက်ခြင်းမရှိတော့ဘူးဆိုရင်ပြိုကွဲသွားပြီဆိုရင်အဲ့ဒီကျိုးမှာအားဆိုတာရှိပါအောင်မလားအားဆိုတာမရှိဘူးဆိုရင်သူဘာကိုမှခိုင်မအောင်ချီထားလို့ကျိုးရဲ့အလုပ်ကိုသူလုပ်နိုင်တော့မှမဟုတ်တော့ဘူးဟုတ်ရဲ့လားဒါကြောင့်မေတ္တာပေါင်းသူတော်တို့ညီညွတ်ရေးသည်မိသားစုအဆင့်ရက်ကွက်အဆင့်ဘိုးအဆင့်အဆင့်ထိညီညွတ်ရေးဟာမလိုဘူးလား
မလိုလေ
မညီညွတ်ရင်မညီညွတ်တဲ့လောက်အကြီးကြီးဒုက္ခဖြစ်မှာပဲယေရှုဘုရားမြင်တယ်နော်ဒါကြောင့်မလို့မညီညွတ်ခြင်းရဲ့အဖြစ်လို့ဦးဇင်းတို့ပြောနေတာလေးတစ်ခုကိုပင်စန္ဒတိယက၅ပါးရှိတယ်လေအမေတ္တတေအဖေတ္တတေယဟနာတ္တတေဖျားသွေးသိမ့်နေအောင်လုပ်တည်ပြီးတော့ဗါလဲတော့တဏ္ဍာသင်ခွေတည်အဲ့ဒီအနန္တရိယကံ၅ပါးကျွလုံးမိရင်ဒုတိယဘဝတေချာပေါ့အဝေစီဟုတ်ရဲ့လား ဘလို့မှသူကုစားလို့မရဘူးဒုတိယဘဝဒီဘဝကုစားလို့မရဘူးအဲ့ဒီအပြစ်တံကိုခံပြီးမှသာနေဒါသူ့ရဲ့အပြစ်ပြောင်းမယ်ဘောဟုတ်လားအဲ့ဒါတော့ကြီးကြီးတဲ့ပြဉ္စနတရိယက၅ပါးထဲမှာတန်ခဗေဒကဆိုတဲ့တန်ခသင်ခွဲတဲ့ကံကြီးအပြစ်အကြီးဆုံးပဲကိုယ်ပြားခြင်းကိုဖြစ်စေတာဘလောက်ကြောက်စရာကောင်းလေဆိုတာဘာဖြစ်လို့ဆိုတော့အကုသိုလ်ကြီးအများကြီးဖြစ်လို့တယောက်နဲ့တယောက်မကြည်ညွတ်တော့ဘူးမုန်းသွားပြီချစ်ခင်မှုစည်းလုံးမှုပြက်ပြားသွားပြီဆိုလို့ရှိရင်တော့ပိတဲ့ရင်နောက်ဆက်တွဲအကုသိုလ်ကြီးအများကြီးဖြစ်နိုင်တယ်ဟုတ်ရဲ့လားဒါကြောင့်မို့လို့ဒုတိယအတွဲနော်ရင်းခုန်ရင်းကိုဗါတဲ့တော့ဘေးလို့မြင်ပါတယ်မငင်းခုန်ရင်းကိုဘေးကင်းရင်းရဲ့အကြောင်းလို့မြင်ပါတယ်အဲ့လိုမြင်ပြီးတော့တမက်ကညီညွတ်သောကိုစိတ်ရှိသည်ဖြစ်၍တခိလပြည့်ပြည့်သောတရားရှိသည်ဖြစ်၍ဘေးကင်းတဲ့နေနည်းနဲ့နေကြရမည်တဲ့ဟုတ်ရဲ့လားဒါကြောင့်ဘေးတပေါင်းသူတော်ကောင်းတို့ဘဝမှာအင်မတန်အတွေ့များတဲ့သဘောတရားတွေကိုဒါဦးဇင်းတို့ပြောနေတာနော်ပထမပြောလိုက်တာကပြင်းရည်ခြင်းသည်ဘေးဒုတိယပြောလိုက်တာကငင်းခုန်ခြင်းသည်ဘေးဘေးဘယ်နှမျိုးလဲနှမျိုးအဲ့တော့ပြင်းကြီးချင်းဘေးကလွတ်ချင်တယ်ဆိုရင်လုံလဝရိယဖြေရမယ်။ငင်းကုန်ချင်းဘေးကလွတ်ချင်တယ်ဆိုရင်မေတ္တာတရားကြီးကြီးမားမားနဲ့ညီညွတ်သောကိုယ်စိတ်ပြည့်ပြည့်သောတရားရှိသည့်ဖြစ်ပြီးမငင်းကုန်ပဲနေရင်ငင်းကုန်ချင်းဘေးကလွတ်မယ်။ဟုတ်ရဲ့လား။ဒါကြောင့်ဘေးတပေါင်းသူတော်တို့ဒုတိယအတွဲငင်းကုန်ချင်းဟုတ်ရဲ့လား။အေးအဲ့ဒါဦးဇင်းတို့တတိယကထာဆက်ပြီးတော့တွားကြရအောင်နော်။တတိယကထာကတော့အခြေခံအကျဆုံးဘေးပေါ့ဗျာ။ပါပြောတာလဲဆိုတော့ပမာဒံဘယာတောဒိတဝါအပမာဒင်္ဇခေမတောဘာဝေထထင်ကိကံဘက်ကံဧတံဗုဒ္ဓာနုတန္တိပမာဒံမိလျောခြင်းကိုဘယာတောဘေဟု၍ဒိတဝါရှုမြင်ညကုန်သည်ဖြစ်၍အပမာဒင်္ဇမမိမလျောခြင်းဆိုတဲ့တရားကိုခေမတောဘေကင်းခြင်းကိုဖြစ်စေတဲ့သောအရာဟု၍ဒိတဝါရှုမြင်ညကုန်သည်ဖြစ်၍ပါဝေထထင်ကိကံမကအထင်ကိကံအင်္ဂါ၈ပါးနဲ့ပြည့်စုံသောမကမက်ခင်ကိုပါဝေထပွားများကြကုန်သောဧသာဤဒီကဗုဒ္ဓတုသာသနိဘုရားမြတ်စွာတို့ရဲ့ဆုံးမသာသနာတော်မြတ်ပါပေ၏တဲ့မိလျော့ခြင်းကိုဘေးလို့သိမြင်ရပြီတဲ့မမိမလျော့ခြင်းကိုတော့ဘေးကင်းခြင်းကိုဖြစ်စေတဲ့အရာလို့သိမြင်ရပြီတဲ့အဲ့ဒါလိုမိမလျော့ခြင်းကိုဘေးလို့ရှုမြင်ပြီးတော့မမိမလျော့ခြင်းကိုဘေးကင်းရလို့ရှုမြင်ပြီးတော့အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့မက္ခင်၈ပါးကိုပွားများကြရတယ်တဲ့အဲ့ဒါမြတ်စွာဘုရားတို့ရဲ့ဆုံးမပါပဲတဲ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ပမာဒဆိုတဲ့မိလျော့ခြင်းဘေးကတော့အရေးအကြီးဆုံးနဲ့အဓိကအကျဉ်းဆုံးအန္တရာယ်အရှိဆုံးဘေးပေါ့ဘာဖြစ်လို့လဲဆိုတော့သောတရုံကပြည့်ခြင်းဆိုတဲ့ဘေးငင်းကုန်ခြင်းဆိုတဲ့ဘေးအဲ့ဒီဘေးတွေဟာပမာဒဆိုတဲ့မိလျော့ခြင်းဆိုတဲ့ဘေးကိုအခြေခံပြီးတော့ဖြစ်တာဟုတ်ရဲ့လားပမာဒဆိုတဲ့မိလျော့ခြင်းမရှိဘူးဆိုလို့ရှိရင်အဲ့ဒီပြင်းရည်ခြင်းဘေးရင်းခုန်ခြင်းဘေးတွေဖြစ်ပါမလားမဖြစ်ဘူးဗျာနော်မမိမလျော့မပေါ်မဆတတိတရားရှိနေမယ်ဆိုရင်အဲ့ဒီဘေးတွေဘယ်ဖြစ်ပါမလားအဲအဲ့ဒီဦးဇင်းတို့ကောသံပိပြီမှာယဟန်နေညဉ့်ညခုန်ရတာကိုယ်ကြပြားကြတာကိုအကြောင်းပြုပြီးတော့ဟောထားတာလေးတွေရှိတယ်ဗျဟောဒီလောကကြီးမှာငါတေးရလိမ့်မယ်လို့မသိတဲ့ပုဂ္ဂိုလ်တွေဟာညင်းကြတာပဲတဲ့ငါတေးရလိမ့်မယ်လို့သိတဲ့ပုဂ္ဂိုလ်တွေဟာညင်းခုံညင်းကိုညင်းအေးစေကြတယ်တဲ့တေးခြင်းတရားကိုမမေ့တဲ့ပုဂ္ဂိုလ်ဟာမညင်းဘူးဆိုတဲ့အဓိပ္ပာယ်ပြောရင်တာကပမာဒမေ့နေလို့ရှိရင်ညင်းခုံညင်းပေးလည်းဖြစ်မှာပဲပြင်းရည်ခြင်းပေးလည်းဖြစ်မှာပဲဒါကြောင့်မေ့လျော့ခြင်းဆိုတဲ့ဘေးကနေလွတ်ကင်းအောင်မမေ့မလျော့ခြင်းဆိုတဲ့ဘေးကင်းရာကိုကျန်ဆောင်ဖို့မလိုဘူးလားလိုတယ်ဒါကြောင့်ဘိသာပေါင်းသူတော်ကောင်းတို့တတိယအတွဲကတော့မေးလျော့ခြင်းနဲ့မမေးမလျော့ခြင်းအဲ့ဒါကိုဦးဇင်းတို့ဘေးကင်းအောင်နေတဲ့ဖို့ဘေးမဖြစ်အောင်နေတဲ့ဖို့မေးလျော့ခြင်းရဲ့အပြစ်အနာစာကိုလည်းသိဖို့လိုတာပေါ့နော်မေးလျော့ခြင်းဟာဘလောက်ကြီးကျယ်တဲ့အပြစ်ရှိတယ်လဲဆိုတာဟိုပြောနေရအများကြီးရှိပြီလို့ထိရောက်တာလေးတစ်ခုကိုဦးဇင်းတို့ပြောကြည့်ခြင်းနဲ့ဟုတ်ရဲ့လားမေးလျော့ခြင်းရဲ့အပြစ်ရေကေစီအာဟုတလဓမ္မသဗ္ဗိတိပမာဒမူလကံအဓိပ္ပာယ်ကဘာလဲဆိုတော့အာဟုတုတရားမှန်တယ်မြမကောင်းမှုယုံညံ့မှုတရားမှန်တယ်မြပမာဒဆိုတဲ့မိလျော့ခြင်းကိုအခြေခံပြီးတော့ဖြစ်ကြတာတဲ့သဘောပေါက်ရလားအေးမိနေရင်တော့မကောင်းမှုအာဟုတုတွေအကုန်လုံးဖြစ်နိုင်တယ်အာဟုတုတွေအကုန်ဖြစ်နိုင်တယ်ဆိုရင်တော့ဇင်းရဲတွေအကုန်ဖြစ်နိုင်တယ်လို့ပြောတာနဲ့အတူတူပဲ ဘုရားဆိုဆင်းရဲမှုအခြင်းမပြေမှုအမျိုးမျိုးသောဒုက္ခတွေဟာအကုသိုလ်ကိုချီးကပ်ပြီးတော့ဖြစ်ကြတာပဲမဟုတ်လား။နောက်ဒုက္ခဆိုတာအကုသိုလ်ကြောင့်ဖြစ်တာအကုသိုလ်ဆိုတာအခုဒီမှာပြောထားတယ်အပမာဒပမာဒကိုချီးကပ်ပြီးတော့ဖြစ်တာဟုတ်ရဲ့လား။ဒါကြောင့်မိအနေနဲ့အကုသိုလ်မျိုးစုံဖြစ်လိမ့်မယ်အကုသိုလ်မျိုးစုံဖြစ်ရင်ဆင်းရဲမျိုးစုံဖြစ်လိမ့်မယ်ဘေးမျိုးစုံဖြစ်လိမ့်မယ်။နော်။ဒါကြောင့်မိလျော်ခြင်းဒီကြောင့်ဆရာမကောင်းဘူးလား
။ကောင်းတယ
်။မမိမလျော်ခြင်းကြတော့အဲ့လိုမဟုတ်ဘူးသူနဲ့ဆန့်ကျင်ပဲ။ရေကြီးစီကုသလာဓမ္မသဗ္ဗေတိအပမာဒမူလကံမမိမလျော့ခြင်းဆိုတဲ့တရားသည်ကုသိုလ်တရားမှန်သမျှတို့ရဲ့အခြေခံပါပဲတဲ့မမိရင်ကုသိုလ်တရားတွေဖြစ်မယ်ပေါ့ဟုတ်ရဲ့လားဒါကြောင့်မမိမလျော့မပေါ်မဆဆိုတဲ့တတိတရားဟာအရေးကြီးဘူးလားအရေးကြီးတယ်မမိဖို့အင်မတန်အရေးကြီးတယ်ဒါကြောင့်ဦးဇင်းတို့ဒေသပေါင်းသူတော်ကောင်းတို့လည်းသိပါတယ်လေနေတိုင်းနေတိုင်းမြတ်စွာဘုရားဟောတဲ့တရားဒီမမေ့ဘူးဆိုတာငင်းနဲ့ပါတယ်ဟောတာပါတယ်နော်ဒုံလဘတရား၅ပါးဟောပြီးတော့မမေ့ဘူးပဲဟောတာပဲပေါ့လားနော်လူဖြစ်ဆိုတာရခဲ့တယ်မြင့်မြတ်စင်ကြည်တဲ့သာသနာဆိုတာတွေ့ခဲ့တယ်ဘုရားအဖြစ်ပေါ့နော်ဘုရားဆိုတာပွင့်ခဲ့တယ်လူဖြစ်ဆိုတာရခဲ့တယ်ဟုတ်ရလားယုံကြည်မှုသရတရားဆိုတာရှိခဲ့တယ်ယဟန်အဖြစ်ဆိုတာရခဲ့တယ်အထူးသဖြင့်တော့သူတော်ကောင်းတရားနာယူဖို့ဆိုတာအင်မတန်ဖြစ်ထောင်ဖြစ်ခဲကိစ္စပါဆိုပြီးတော့ဖြစ်နိုင်ငယ်တဲ့ဒုံလဘရနိုင်ငယ်တဲ့ဒုံလဘတရား၅ပါးမဟုတ်ဘူးလားဟုတ်တယ်အဲ့ဒီတရားတွေဟောပြီးတော့အဲ့ဒီရခဲတဲ့တရားတွေဆုံးနေတဲ့အခါကျုံးနေတဲ့အခါမှာမမေ့မလျော့မပေါ်မဆတတိတရားနဲ့မြင့်မြတ်ဆင်ကျင်တာကိုလုံလိုက်ဖို့ကုသိုလ်တရားတွေကိုပြည့်စုံအောင်ကြိုးစားလိုက်ဖို့ဒုက္ခတွေကလွတ်အောင်ယုံလိုက်ဖို့ဒုက္ခတွေနဲ့ပြည့်စုံအောင်ကြိုးစားလိုက်ဖို့မလိုဘူးလားလိုတယ်အဲ့ဒါမမေ့လျော့မှုမှာအခြေခံနေတာဆိုကြပါစို့ဒကာမတို့ဦးဇင်းတို့ဒီလောက်အဖို့တန်တဲ့အခြေအနေကောင်းဒီလောက်အဖို့တန်တဲ့အခွင့်အရေးဒီလောက်အဖို့တန်တဲ့လူ့ဘဝကိုရနေတဲ့အခိုက်မှာမေ့နေလို့မသိမ့်ဘူးဆိုတဲ့အတွေးကိုအခြေခံကြကြတွေးနေရတယ်ဆိုကြပါစို့ဒကာမတို့ဦးဇင်းတို့အခုအသိဉာဏ်ရှိတဲ့လူသားတယောက်ဖြစ်နေရှင်သန်ခွင့်ရတယ်အင်တန်ဘူးကြီးတယ်လောကကြီးမှာတတဝါတွေအများကြီးရှိတယ်အထူးသဖြင့်တော့အပေပုံသားတွေကများတာပဲ။နော်။ဟောဒီတဏ္ဍာလောကကြီးမှာသုခတိပုံသားဆိုတာနည်းနည်းလေးရယ်။ဒုက္ခတိပုံသားတွေပဲများတယ်။အဲဒါတော့များတဲ့တတ္တလောကကြီးထဲမှာကိုယ်စီတိတဲ့တိလိုက်တာကိုသိနိုင်ခွင့်ရှိတယ်။အသိဉာဏ်နဲ့ပြည့်စုံတဲ့လူသားတစ်ယောက်ဖြစ်နေရှင်သန်ခွင့်ရတယ်။ဒီအခြေအနေကောင်းလေးကိုအချင်းဒီဖြုံးဒီမဖြစ်တဲ့ဘူးဆိုတာကိုပြောချင်လို့ဒါကိုပြောနေတာနော်။ကိုယ်စီတတ္တဝါအမျိုးမျိုးနှိမ့်ကြတဲ့တတ္တဝါအမျိုးမျိုးရှိတဲ့အနေမှာကိုယ်ဒီမြင့်မြတ်စင်ကြယ်တဲ့အသိဉာဏ်နဲ့ပြည့်စုံတဲ့လူသားတစ်ယောက်ဖြစ်နေရှင်သန်ခွင့်ရတယ်။နောက်ထပ်တစ်ဆင့်တက်ပြီးတော့တွေးပါဦး။လူမရိုးရိုးလူမဟုတ်။အင်မတန်မှန်ကန်တဲ့ပြည့်စုံတဲ့ဒုက္ခတွေကိုကြည်လင်သွားစေနိုင်တဲ့ချမ်းသာဒုက္ခနဲ့ပြည့်စုံအောင်နိလန်ကောင်းတွေကိုညွှန်ကြားပေးနိုင်တဲ့ဘုရားမြတ်စွာသာသနာရဲ့အတွင်းမှာကိုယ်ဒီလူလားဖြစ်ရတယ်။လူမရိုးရိုးလူမဟုတ်ဘူးလို့ဦးဇင်းပြောလိုက်တယ်နော်။ကိုမြင့်မြတ်ခြင်းလေဆိုရင်စိတ်တော်မြင့်မြတ်နိုင်ခွင့်ရှိတဲ့အခွင့်အရေးအပြည့်အဝရှိတဲ့လူသားတရားပြည့်တဲ့မြင့်မြတ်ခြင်းလေဆိုတာကလူရဲ့
လောကမှာအင်းမြင့်မြတ်ဖို့အခရင်ဆုံးပဲအဲ့ဒီအခရင်ဆုံးကိစ္စဒီမတင်ကြားဘဲနဲ့တက်ဖို့ဆိုတာဘယ်လိုမှဖြစ်နိုင်ဘူးကျန်တဲ့ဟုတ်လားအဲ့တော့တကယ်ကြီ
းဖြစ်ဖို့တဏှာဝတ်ကလွတ်ဖို့မြင့်မြတ်ဖို့စင်ကြယ်ဖို့ဆိုတဲ့တကယ်အရေးကြီးတဲ့အဓိကကျတဲ့တန်ဖိုးအကြီးဆုံးအရာကြီးကိုရကျင်နေဆိုရင်သင်ကြားမှုမပါဘဲနဲ့ရနိုင်မှာမလားမရနိုင်ဘူးအဲ့ဒါလေးဖြစ်ဖို့အတွက်အပြည့်အစုံသင်ကြားပေးထားတာမြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးကဟုတ်လားအဲ့ဒါတော့ကောင်းတဲ့အခြေအနေဒါကဘာလို့ဦးဇင်းတို့ရထားလဲတတ္တဝါတွေအများကြီးရှိတဲ့သူတမင်ယုံညံ့တဲ့တတ္တဝါတွေအများကြီးရှိတဲ့လောကကြီးထဲမှာကိုယ်ဒီအသိဉာဏ်ရှိတဲ့မြင့်မြတ်စင်ကြယ်မှုကိုလုံနိုင်ခွင့်ရှိတဲ့လူသားတစ်ယောက်ဖြစ်နေရှင်သန်ခွင့်ရတယ်ပထမအချက်ဟုတ်လားအဲ့လိုလူသားဖြစ်တဲ့နေရာမှာတောင်မှရိုးရိုးလူသားမဟုတ်ဘဲနဲ့တန်ရှင်းစင်ကြယ်တဲ့အဆိုးမကောင်းသာသနာရဲ့အတွက်မှကိုယ်ဒီလူဖြစ်ရတယ်။ဒီလောက်ကောင်းနေတဲ့အခြေအနေကိုဘာမဟုတ်တဲ့ကိစ္စတွေအတွက်နဲ့ကုန်ခန်းစေသင့်ပါလားလို့စဉ်းစားတယ်မို့လားစဉ်းစားတယ်။ဒါကြောင့်ဘုရားတော်ဆရာတော်တို့တေချာဖို့ပြည့်စည်သွားမယ်တေချာဖို့ဆွတ်လွတ်ထားခဲ့ရမယ်တသက်စာမျှတာခိုင်မာတယ်လို့ပြောလို့ရတယ်တချို့ຢາတွေဆိုတသက်စာတော့မခိုင်ပါပါဘူးနော်အဲ့လိုနေကြဖို့ပျက်စီးသွားမဲ့အရာတွေအတွက်နဲ့မိလျော့နေခြင်းဒီမသင့်လို့ဦးဇင်းတို့ကျမ်းစာတွေထဲမှာတော့အဲ့လိုပြောထားတာရှိတယ်ဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ ကိုယ့်ရဲ့ရထားတဲ့ဘဝရဲ့တန်ဖိုးဘာသာတရားရဲ့တန်ဖိုးကိုအသေးစိတ်သိမြင်နားလည်အောင်ကြိုးစားပြီးတော့ဒီဘဝဒီသာသနာနဲ့ထိုက်တန်တဲ့အလုပ်တွေကိုငါလုပ်မယ်လို့ဒီလိုစဉ်းစားပြီးတော့မမိမနဲ့ရောမပေါ့မဆကြိုးစားကြဖို့မလိုဘူးလားလိုတယ်ဟုတ်ရဲ့လားအေးမိနေမယ်ဆိုရင်တော့ပိဋကပေါင်းသူတော်ကတော့ဒုက္ခတွေနဲ့ကြံနေခဲ့မှာပဲဘုရားတို့ဓမ္မပဒပါဠိတော်မှာမြတ်စွာဘုရားဟောထားတာလေးတစ်ခုရှိတယ်အပမတောပပတိတုသုတ်တေတုဘဟုဇာကရောအပလသောဝတိကသောဟိတဝါယာတိသူမေတသောဒီကဏ္ဍလေးအဓိပ္ပာယ်တော်ကောင်းနေပြမေ့တဲ့လူနဲ့မမေ့တဲ့လူဆိုတာတဲ့အိတ်နေတဲ့လူနဲ့နိုးနေတဲ့လူတို့ကွာခြားရည်တဲ့အိတ်နေတဲ့လူဟာဒါကဓမ္မတော်စဉ်းစားကြည့်အသေးကောင်းလို့ပဲဟုတ်ရဲ့လားဘာတုတ်တယ်မှုကြီးပွားမှုဘာလို့မှသူမလုပ်နိုင်ဘူးဒီတိုင်းနေရတော့ဒါကြောင့်မြတ်စွာဘုရားကအိပ်ပျော်ခြင်းကိုဘဝရဲ့ညုံနေတဲ့အခြေအနေလို့ဟောတယ်။ဘာအကျိုးမှမရှိဘူးပေါ့။အလုပ်တွေလုံးဝလို့ပင်မလုံးလို့မဖြစ်မနေခန္ဓာကိုယ်ကြီးကလိုအပ်လို့အနာယူလို့သာယူနေရရတာအိပ်ပျော်ခြင်းမှာဘာအကျိုးကျေးဇူးမှမရှိဘူး။မေ့လျော့ခြင်းဟာအိပ်ပျော်ခြင်းနဲ့တူတယ်။ဘာအကျိုးမှမရှိဘူး။မမေ့မလျော့ခြင်းဒီလိုချခြင်းနဲ့တူတယ်။ဘာမဆိုးဖြစ်နိုင်တယ်။မမေ့မလျော့ခြင်းဒီလိုချခြင်းနဲ့တူတယ်။နိုးနေတဲ့လူနဲ့အိတ်နေတဲ့လူကွာသလိုမေ့တဲ့လူနဲ့မမေ့တဲ့လူကွာတယ်တဲ့အဲ့ဒီမှာဘာဆက်ပြီးတော့ပြောတာလို့ဆိုတော့မမေ့မလျော့မပေါ်မဆတတိတရားရှိတဲ့ပုဂ္ဂိုလ်ဒီမေ့လျော့နေတဲ့ပုဂ္ဂိုလ်ကိုသင်ရလာတဲ့သံဃာထဲမှာခြံထားခဲ့ပြီးတော့သူဟာမျက်မျက်ရာကိုသွားလိမ့်မယ်တဲ့ဥပမာအင်မတန်အားကောင်းတဲ့အင်မတန်ဖလျင်မြန်တဲ့အစွမ်းတတိနဲ့ပြည့်စုံတဲ့အာဇာနည်တိမ်တော်မြင်းသည်အားမရှိတဲ့မြင်းပိတ်မြင်းလိန်ကိုခြံထားခဲ့တယ်လို့မျိုးတဲ့ဘဝလေးရပြင်းပြင်းကြီးမျိုးနဲ့တစ်ခနဲ့နေအောင်သွားလိုက်ပါဟုတ်လားဒီကဘာဖြစ်နေတော့အားမရှိဘဲနဲ့ပိမ့်ပိမ့်လိမ့်လိမ့်ရှူနာဆိုင်ကုန်ကြံနေရမှာဟုတ်ရဲ့လားမေ့တဲ့လူနဲ့မမေ့တဲ့လူကအဲ့လောက်ကွာတယ်လို့မြတ်စွာဘုရားဟောထားနော်ဒါကြောင့်မမေ့မလျော့ခြင်းကိုကြိုးစားအားထုတ်ဖို့ဘလို့လားလို့လေမမေ့မလျော့ခြင်းဆိုတာတကယ်စင်စစ်အဖို့ငါကထိုက်တန်တဲ့ယနာပစ္စည်းလို့တန်ဖိုးကြီးတယ်လို့နားလည်ထားတတ်တယ်ဟုတ်ရဲ့လားမြတ်စွာဘုရားပဲဟောထားတာပါအဲ့ဒီဥပမာကသမားရမလူယုံစံတိပါလာဒုမေတိနောဇနာအပမတင်းစမေရာဝိတနာတိထံဝရကတိအပြည့်ညံမရှိမိုက်တဲ့ပုဂ္ဂိုလ်တွေဟာမေ့လျော့ဖို့ပဲအားထုတ်နေကြတာလေသိလားအသိမရှိတဲ့လူတွေကမေ့ဖို့ပဲအားထုတ်နေကြတာမေ့ရင်းနဲ့မေ့တယ်အကြောင်းကိုပဲဖမ်းနေတာပေါ့ဆိုကြပါစို့မေ့လျော့ခြင်းဒီနောက်ထပ်မေ့လျော့ဖို့အတွက်အကြောင်းတစ်ခုဖြစ်တတ်တယ်ဒီစကားကိုနားလည်ဖို့နည်းနည်းတော့အသေးစိတ်ပြောမှဖြစ်မယ်ဟုတ်လားမေးလျော့ခြင်းဒီပင်နဲ့မေးလျော့ခြင်းရဲ့အကြောင်းဖြစ်တဲ့တဲ့နော်ကိုကဆွေးကြပါစို့ဒီအကုသိုလ်တရားတွေကိုဖယ်ရှားဖို့ကုသိုလ်တရားတွေကိုကြိုးစားဖို့ဒါကိုမေ့နေတဲ့အခြေမျိုးမှာဒီပင်အပြည့်မရှိတဲ့ကိစ္စတွေကိုလုံမှန်းခြင်းနဲ့ဟာအဲ့ဒါလေးတက်ပဲဆင်ခဲဆင်ခဲဆက်လှုပ်ရင်းနဲ့မေ့ခြင်းဒီပင်နဲ့ထပ်မေ့ဖို့ရအကြောင်းကိုဖန်လာတဲ့သဘောမျိုးဟုတ်ရဲ့လားအဲ့တော့မိုက်တဲ့ပုဂ္ဂိုလ်တွေဟာအတိမရှိတဲ့ပုဂ္ဂိုလ်တွေဟာအဲ့လိုပဲမေ့ဖို့အတွက်ပဲအဖန်ဖန်ကျူစားနေတာတဲ့ဉာဏ်ရှိတဲ့အသိရှိတဲ့ပုဂ္ဂိုလ်၄တည်တာနဲ့မမေ့မလျော့ခြင်းကိုတစ္ဆံဒဏ္ဏဝရခတိနော်ဒဏ္ဏတစ္ဆံဝရခတိမြင့်မြတ်တဲ့အဖို့တက်ကထိုက်တန်တဲ့ယတနာပစ္စည်းကိုစောင့်ရှောက်တယ်လို့ပြောစောင့်ရှောက်ကြတာတဲ့ဟုတ်ရဲ့လားဒါကြောင့်မေတ္တာပေါင်းသူတော်ကောင်းတို့မမေ့မလျော့မပေါ်မဆတတိတရားအရေးမကြီးဘူးလားအရေးကြီးတယ်မေ့နေရင်တော့အကုသိုလ်မျိုးစုံဖြစ်ပြီးတော့ဘေးမျိုးစုံတက်မှာပဲမမိတ်မလျော့မပေါ်မဆနေမယ်ဆိုရင်တော့ကုသိုလ်မျိုးစုံဖြစ်ပြီးတော့အကုသိုလ်မျိုးစုံကိုဖယ်ရှားပြီးတော့ဘေးကင်းရာကိုရောက်ပါပဲဟုတ်ရဲ့လားဒါကြောင့်မမိတ်မလျော့မပေါ်မဆနေဖို့အရေးကြီးပါလေဒီနေရာမှာဦးဇင်းတို့မမိတ်မလျော့မပေါ်မဆနေဖို့ဆိုရင်လည်းမမိတ်လျော့ခြင်းရဲ့အပြစ်မမိတ်မလျော့ခြင်းရဲ့အကျိုးကျေးဇူးတွေကိုနားလည်ဖို့လည်းလိုပဲအဲ့ဒါကိုနားလည်ရင်နားလည်သလောက်မမိတ်မလျော့ကိုကြိုးစားမယ်မမိတ်မလျော့နေတဲ့အကျင့်တွေကိုဖြောက်မယ်ပေါ့ဟုတ်ရဲ့လားအဲ့အဲ့ဒီတော့ဦးဇင်းတို့မေ့လျော့ခြင်းရဲ့အပြစ်အနာစာမမေ့လျော့ခြင်းရဲ့ဂုဏ်ကြီးစုကိုနှိုင်းရှင်ပြီးတော့ပြထားတဲ့ဂါထာလေးတစ်ပုဒ်ဦးဇင်းတို့ပြောနေကြပါမယ်တော်တော်ကြိုက်တယ်တရားဓမ္မတို့လည်းကြားမှုပြီးသားပါဒီဂါထာလေးကြားမှုနာဝအင်မတန်များတယ်တရားဓမ္မ၄ပါးသာပဲရှိတယ်အဲ့ဒီ၄ပါးသာတည်းနဲ့တကယ်ကြည့်ပြီးအောင်ပြောနိုင်တယ်မေ့လျော့ခြင်းရဲ့အပြစ်မမေ့လျော့ခြင်းရဲ့အကျိုးကျေးဇူးနော်ဘာပြောထားလဲဆိုတော့ဦးဇင်းရုပ်ပြလိုက်ရင်တော့ဒီဂါထာလေးကိုဓမ္မတို့ရဲ့နှုတ်ထဲမှာရှိကောင်းရှိပါလိမ့်မယ်ဟုတ်လားအပမတော်အမတံဗဒပမတော်မိစုနောဗဒံအပမထာနမိယန္တိယေပမထာယထာမတာတဲ့ရဘူးတဲ့ဟောလာဒီကထာလေးဟင် ကဘာကြီးကိုအလင်းတက်ကြစီတဲ့ဂါထာတွေနော်တိရိဓမ္မတော်ကမင်းကြီးသန္တာတော်ကမင်းကြီးဘဝတိရိဓမ္မတော်ကမင်းကြီးမဖြစ်ခင်ပေါ့ဟုတ်လားနော်တဘဝတည်းကိုပဲသူကကြမ်းတမ်းတဲ့မင်းချက်သေးရှိတဲ့မင်းလို့နာမည်တွေကမျိုးရတာဟုတ်အဲ့ဒါသူ့ရဲ့သူဖြစ်တဲ့ဒီရောဒသမဏေကဒီဂါထာလေးကိုဟောလို့တိရိဓမ္မတော်ကမင်းကြီးကတိရိဓမ္မတော်ကမင်းကြီးရဲ့လို့တိုင်းပြည်ပြည်ပြည်သာသနာပြုလူသားတွေအတွက်အကျိုးများတဲ့ကမ္ဘာလောကဓာတ်ကြီးကိုဘုရားမြတ်စွာသာသနာတွေကိုကျင့်ပြအောင်ပြုနိုင်ခဲ့တဲ့မင်းတစ်ပါးအဖြစ်ကိုရောက်သွားတာဒီကံထာလေးရဲ့ကျေးဇူးပေါ့နော်။နောက်ပြီးတော့ဦးဇင်းတို့အရှင်အရဟံကအနောဒာမင်းကြီးကိုဒီကံထာလေးကိုဟောလို့အကြီးကြီးကြီးကိုကိုယ်ဝယ်နေရကနေပြီးတော့သီလဝါဒဗုဒ္ဓသာသနာထွန်းမအောင်ကြိုးစားခဲ့တာဒီကံထာလေးရဲ့ကျေးဇူးပေါ့ဟုတ်ရဲ့လား။ဒါကြောင့်ဒီကံထာလေးကိုဦးဇင်းတို့အင်မတန်ပြန်လို့ပါလေ။အပမတော်အမတံပတံပမတော်မိစုနောကတံအပမထာနာမိယန္တိရေပမထာယထာမတံဒါလေးကိုဦးဇင်းတို့ဒီကုန်းရုပ်နည်းနည်းလေးရှင်းပြနေတယ်နော်မိမိလျော်ရောပုံပစားတာနေတဲ့အချက်နေကိုတတ်နိုင်တဲ့မြတ်ဖြောင်းနိုင်ဖို့မမိမလျော်မပုံမစားနေနိုင်ရဖို့တွန်းအားပေးစီဖို့အတွက်ဒီကထာလေးကိုရှင်းပြနေတာဟုတ်လားအပမတော်မမိမလျော်မပုံမစားနေဆိုတဲ့တတိတရားသည်အမတံပဒမတိယနိဗ္ဗာန်ရဲ့အကြောင်းပါပဲဒီအပမန္တဆိုတဲ့မမိမလျော့ခြင်းဒီမတိယနိဗ္ဗာန်ရခြင်းရဲ့အကြောင်းတဲ့စိတ်ထဲမှာတေးပြီးတော့မှတ်ထားလိုက်ပါနော်ပမာတော်မေစုနောဗရံပမာတော်မိလျော့ခြင်းဆိုတဲ့သဘောတရားကတော့မေစုနောဗရံအမှန်မှန်သိခြင်းရဲ့အကြောင်းတရားပါပဲဒီဟုတ်မိလျော့ခြင်းကတော့သိခြင်းရဲ့အကြောင်းတဲ့မမိမလျော့ခြင်းကတော့မသိခြင်းရဲ့အကြောင်းတဲ့မဆန့်ကျင်ဘူးလားဆက်ကျင်တယ်နော်မမိမလျော့မပေါ်မဆန့်နေမှကုသိုလ်တရားတွေပြည့်စုံပြီးတော့အဲ့ဒီကုသိုလ်တရားတွေရှင်းကျက်လာပြီးပြည့်စုံလာပြီးဆိုတော့မှမဲ့ဉဏ်ဘုံဉဏ်ရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဒုက္ခကတိငြိမ်းရမှာသိခြင်းကလွတ်ကျန်မှာဟုတ်ရဲ့မို့လားဒါကြောင့်မမိခြင်းသည်ကုသိုလ်ကောင်းမှုတွေကနေတစ်ချက်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အတွက်ကြောင့်မသေးရာကိုရောက်စေတတ်တဲ့မသေးတတ်တဲ့သဘောတရားနော်နိဗ္ဗာန်ဆိုတာကုသိုလ်တွေစုံမှရမှာတော့လေခိုင်းမိုင်ပြအတူတူချင်းလောကုတ္တရာကုသိုလ်ရမှာနိဗ္ဗာန်ကိုမျက်မှောက်ပြုလို့ရတာပေါ့လားဟုတ်ရဲ့လားအေးအဲ့ဒါလိုကုသိုလ်မျိုးစုံဆိုတာကလည်းမမိမလျော့ခြင်းကိုအခြေခံမှဖြစ်နိုင်တာပေါ့လားမမိမလျော့ခြင်းရှိရင်ကုသိုလ်မျိုးစုံဖြစ်မယ်ကုသိုလ်မျိုးစုံဖြစ်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုရမယ်နိဗ္ဗာန်ကိုမျက်မှောက်ပြုရရင်တော့အနည်းဆုံးသောတာပတိပညာပူဇော်လုံးနဲ့မျက်မှောက်ပြုရတယ်ဆိုရင်ဟိုပဲခုနှစ်ဘဝလောက်သေပြီးရင်နောက်ထပ်သေတဲ့အကြောင်းရှိတော့အရဟံမဉ္ဇဉ်အရဟံပုညံနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပဲဆိုရင်တော့ဒီဘဝသုတိရဲ့ခြားပဲမှာနောက်ထပ်သေးတဲ့အကြောင်းရှိတော့ဒါကြောင့်မမိမလျော့ခြင်းဒီကုသိုလ်ကောင်းမှုတွေပြည့်စုံရာကနေတစ်ချက်နိဗ္ဗာန်ကိုမျက်မှောက်ပြုစေတဲ့အတွက်ကြောင့်မသေးခြင်းရဲ့အကြောင်းနဲ့ဟုတ်ရဲ့လားမေးလျော့ခြင်းကြတော့အဲ့လိုမဟုတ်မေးလျော့ခြင်းကြတော့အကုသိုလ်တွေကိုဖြစ်မယ်မေးလျော့ရင်အကုသိုလ်ဖြစ်မှာပေါ့ဘဝရဲ့တန်ဖို့ဘာသာရဲ့တန်ဖို့နားမလဲမိမိရောရောကိုယ်ကိုစားစားလိုပဲနေသွားမယ်ဆိုရင်တော့အကုသိုလ်မျိုးစုံဖြစ်မယ်ကုသိုလ်မျိုးစုံနဲ့လွင်မယ်အဲ့ဒီတော့သံသရာမှာအဖာပါခန္ဓာတွေရပြီးတော့ရတိုင်းရတိုင်းသောခန္ဓာတွေတည်ခြင်းဖြစ်တာနဲ့အဆုံးတန်ရတယ်ပဲဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဓမ္မပဒပါဠိတော်မှာလည်းဟောထားတာရှိတယ်မနုဇန္တာပမတ္တဇာရိနောတဏဝတ္တတိမာလူဝါဝိယသောပလဝတိဟူတာဟူတာဖလမိတ်ဆံဝဝဏ္ဏတမိဝါနရောဒီကံထာလေးရှိမိနေတဲ့သတ္တဝါအတွက်လိုခြင်းမမောနေဆိုတဲ့တဏဟာအဖာမှဖြစ်မယ်တဲ့ဟုတ်တာပေါ့မိနေတဲ့ပုဂ္ဂိုလ်ကသဘာဝတရားခန္ဓာရဲ့သဘောတရားတွေကိုအမှန်တိုင်းသိမြင်သားလဲအောင်သူ့မှာကြိုးစားမှုရှိမှာမဟုတ်ဘူးဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအမှန်တိုင်းမသိဘူးဆိုရင်တော့လိုခြင်းမမောနေဆိုတဲ့တဏတွေကတော့ဖြစ်တော့မှာပဲလေမိနေရင်အဝိဇ္ဇာကနေတစ်ချက်တဏလောဘဆိုတာတွေဟာတဲ့မာနုဝဝိယဟိုနွယ်ချုံပုံကြီးတစ်ခုလို့အကြီးကြီးဖြစ်လာလိမ့်မယ်ရှုပ်ထွေးလာလိမ့်မယ်တဲ့မိနေတဲ့တတ္တဝါအတွက်အလိုဆန္ဒဆိုတဲ့တဏှာလောဘတွေဟာချုံပုံကြီးတစ်ခုလို့ကြီးကျယ်ရှုပ်ထွေးလာလိမ့်မယ်တဲ့ဟုတ်လားအဲ့ဒါလိုရှုပ်ထွေးလာရင်ဘာဖြစ်မလို့ဆိုတော့သောပလဝတိဟုတာဟုတာဖလမိတ်ဆံဝဝဏ္ဏတမိဝန္တရောတဲ့တိုးထဲမှာတည်တည်လို့ခြင်းလို့တကိုင်းကနေတကိုင်းတပင်ကနေတပင်ခုံကူးနေတဲ့မြောက်တကောင်လို့ဒီဘဝကနေဟိုဘဝဟိုဘဝကနေဒီဘဝဘဝပေါင်းများစွာရပြီးတော့ဒီကနေဟိုဘဝကနေဒီအဖြစ်ပေါင်းများစွာဖြစ်ပြီးတော့ရတိုင်းရတိုင်းသောဘဝတွေမှာတည်ခြင်းဖြစ်လာရင်အဆုံးတန်ရလိမ့်မယ်ဟုတ်ရဲ့လားအဲ့ဒီကာထာလေးလည်းကောင်းတယ်နော်ဟုတ်ရဲ့လားမိနေတဲ့ပုဂ္ဂိုလ်ဒီအလိုဆန္ဒဆိုတဲ့တဏှာလောဘတွေဟာချုပ်မုပ်ကြီးတစ်ခုလိုရှုပ်ရှုပ်ထွေးထွေးကြီးကြီးကျယ်ကျယ်ဖြစ်လာပြီးတော့ တတိလူတဲ့မြောက်တီတကိုင်းကနေတကိုင်းသဘင်ကနေသဘင်ကုနေတယ်လို့တဘဝပြီးတဘဝဘဝတွေအမျိုးမျိုးရပြီးတော့ຢາໄດ້ຢາໄດ້ເບົາວ່າໄດ້ມາເກີຍໃຈຢາໄດ້ເດດັ່ງເມື່ອຍ້ອນຈင်းທີ່ຕີຈင်းແຫຼະອາຈານຄຸນະການາດີກໍແມ່ຊິມາແຈ່ນແດເນາະອັບມາລໍອັບຕັນປະດັນບະມີຈင်းກໍລະໄດ້ບານແຫຼະອາຈານບະຕຽາແຫຼະອາຈານບໍປະມາລໍມິດສຸນໍປະດັນມີຈင်းກໍລະຕີຈင်းແຫຼະອາຈານຫໍດະດ້ວຍຕະບາລະແດແນ່ເນາະດະດ້ວຍຊິກໍໄດ້ເນາະຊັ້ນຈင်းບະເພເນາະບະມີຫິບໍ່ຕີຫູເມຍຫິຕີແຫຼະເຮົາຢ່າລະອີດະດ້ວຍနောက်တော်ရဲ့နောက်တစ်ပါးသားကဘုလို့တော်စိတ်ဝင်စားတဲ့အကောင်းတယ်အပမာတော်အမတံပဒံပမာတော်မေစုနောပဒံဒီတိပြောပြီနော်အပမတ္ထာနမိယံတိရေပမတ္ထာယထာပဒံအပမတ္ထာမမိမလျော်သောပုဂ္ဂိုလ်တို့သည်နမိယံတိမသေးနိုင်ကြလေဘုရေပမတ္ထာယထာပဒံမိလျော်နေသောတတဝါတို့သည်တည်သောသူတို့နှင့်တူကြကုန်၏ဒါကအဓိပ္ပာယ်တစ်မျိုးဗျဒီအဓိပ္ပာယ်ချက်ဦးသင်ကတောက်ကျုပ်ရဲ့အဓိပ္ပာယ်ကိုကိုကြိုက်တယ်ဒီအစာပြောလိုက်တဲ့အဓိပ္ပာယ်ကမှလည်းဆိုတော့မမေ့ရင်မသေးနိုင်ဘူးမေ့ရင်တော့လူတွေနဲ့တူတယ်လို့သူကသာပြောတာအဲ့ဒီအဓိပ္ပာယ်နဲ့အခုဦးဇင်းဆက်ပြောမယ့်အဓိပ္ပာယ်အဲ့ဒါကိုဦးဇင်းကပေါ်ချိုက်တယ်အဓိပ္ပာယ်တွေကသူတို့သဒ္ဓါနီးအရာစာပေနီးအရာတခါတလေအဲ့ဒါလိုနှစ်မျိုးလောက်အဓိပ္ပာယ်ကောက်ရတာလည်းရှိတာဟုတ်ဟုတ်ရဲ့လားဒီအခုပြောမယ့်အဓိပ္ပာယ်ကိုဦးဇင်းကပေါ်ချိုက်တယ်ဘာပြောလဲဆိုတော့ရေခြင်းပုဂ္ဂိုလ်တို့သည်ပမတ္ထမေ့လျော့၍နေကြကုန်၏တိထုမေလျော်ယင်နေသောတတ္တဝါတို့သည်ယထာပတံတေကြကုန်၎င်းသို့အပမတ္ထမမိမလျော်သောပုဂ္ဂိုလ်တို့သည်နမိယံတိမတည်နိုင်ကြလေကုန်ဒီလေးပဲဒီကိုကြိုက်တယ်ဒါကိုဦးဇင်းရှင်းရှင်းလင်းလင်းဖြစ်အောင်ပြောမယ်နော်မိသောပုဂ္ဂိုလ်တွေတေကြသလိုမျိုးမမိတဲ့ပုဂ္ဂိုလ်တွေမတည်နိုင်ဘူးတဲ့အဓိပ္ပာယ်ကဘာပြောရလဲဆိုတော့မမိတဲ့ပုဂ္ဂိုလ်တွေရဲ့တည်ခြင်းဟာအဲမိတဲ့ပုဂ္ဂိုလ်တွေရဲ့တည်ခြင်းဟာဆိုးွားတယ်ပေါ့နော်မိမိရောရောပုဂ္ဂိုလ်ဆန်းဆန်းဘဝမှာနေသောတဲ့ပုဂ္ဂိုလ်ရဲ့တည်ခြင်းဟာမကောင်းဘူးပေါ့ဆိုးွားနေပေါ့အဲ့ဒါလို့မိတဲ့ပုဂ္ဂိုလ်ရဲ့ဆိုးွားတဲ့တည်ခြင်းမျိုးမမိတဲ့ပုဂ္ဂိုလ်ကအဲ့ဒီနီးအဲ့ဒီပုံစံမျိုးမတည်နိုင်ဘူးလေဆိုလိုတာကမိတဲ့လူနဲ့မမိတဲ့လူတည်ခြင်းမတူနိုင်ဘူးလို့ပြောတာသဘောပေါက်ရဲ့လားမိတဲ့ပုဂ္ဂိုလ်ရဲ့တည်ခြင်းကတော့ဆိုးဆိုးဝါးဝါးဖြစ်နေတယ်မမိတဲ့ပုဂ္ဂိုလ်ရဲ့တည်ခြင်းကတော့ကောင်းကောင်းမွန်မွန်ဖြစ်နေတယ်ဆိုရမှာဆိုမိနေတဲ့ပုဂ္ဂိုလ်တွေကအကုသိုလ်တွေပြုမိမှပြောမိမှတွေးမိမှတွေအများကြီးရှိမှာပဲကုသိုလ်တရားတွေကိုလက်တော့ဆုံးရှုံးသွားတာတွေအများကြီးရှိမှာပဲအဲ့တော့ဒေဂာနီးမှာဩငါပြုမိမှနေရင်ပြောမိမှနေချင်းလူဘဝရောက်တော့ရောက်ခဲ့ငါအကုသိုလ်တွေအများကြီးပြုခဲ့ပြီတကောလို့နှလုံးမသားရမှုမဖြစ်ပေဘူးလားအဲ့ဒီနှလုံးမသားရမှုနဲ့သိရင်ကောင်းသောသိရင်ဖြစ်နိုင်မလားဖြစ်နိုင်ဒါမိတဲ့ပုဂ္ဂိုလ်ရဲ့သိရင်မကောင်းနိုင်ဘူးနော်နောက်ပြီးတော့မိတဲ့ပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုတွေကိုထိုက်တန်အောင်သူပြုခဲ့ရမှာမဟုတ်သူဘဝဟာမိလျော့နေတာနဲ့ဒီပြင်ဒီပြင်အရေးမကြီးတာတွေကိုပဲအရေးကြီးတယ်ထင်ပြီးတော့ကုန်ခဲ့တဲ့အချိန်ကြီးများမှာပေါ့ဟုတ်ရဲ့လားအဲ့လိုမျိုးဖြစ်တော့ဩငါဒီဒုက္ခနဲ့ထိုက်တန်တဲ့အလုပ်ရင်းမြစ်စင်ကြတဲ့သာသနာနဲ့ထိုက်တန်တဲ့အလုပ်ငါဒီကောင်းတဲ့အလုပ်တွေကိုဘာမှမမြင်ရရမလုပ်ခဲ့ရပါလားငါဆုံးရှုံးခဲ့ပါလားငါအခွင့်အရေးကိုလက်လွတ်ခဲ့ရပါလားငါအဖို့နဲ့ကထိုက်တန်တဲ့တန်ဖိုးရှိတဲ့ဘဝကိုဘာမှဟုတ်တဲ့ကိစ္စတွေအတွက်ငါအသုံးချခဲ့ပါလားလို့နောင်တတွေနဲ့ပူပူလောင်လောင်သိရတဲ့အချုပ်ပြောရရင်တော့မိတဲ့ပုဂ္ဂိုလ်ဟာပေးတဲ့ရင်မဟုတ်တာလုပ်ပြီးလို့ပူရတာရှိမယ်ဟုတ်တာလက်လွတ်ခဲ့လို့ပူရတာရှိမယ်အကုသိုလ်တွေလုပ်ခဲ့လို့ပူရတာရှိမယ်ကုသိုလ်တွေလက်လွတ်ခဲ့လို့ပူရတာရှိမယ်ဘယ်လိုအကြောင်းကြောင့်ပဲသူပူပူသူ့အတွက်တည်ခြင်းဟာမကောင်းနိုင်ဘူးဟုတ်ရဲ့လားဒါတနည်းပြောတာနော်နောက်တနည်းမိလျော့တဲ့ပုဂ္ဂိုလ်တွေတည်ခြင်းမကောင်းနိုင်တာတခုရှိသေးတယ်အဲ့ဒါကဘာလဲဆိုတော့မိနေလို့ရှိရင်ဘဝရဲ့ခန္ဓာရဲ့သဘောသဘာဝအမှန်ကိုမသိတဲ့အတွက်ကြောင့်ဆွေးနွေးမှုအင်မတန်ကြီးပဲပိတ္တရသဘောပေါက်ပဲရှင်းပါလေနော်မိနေတဲ့ပုဂ္ဂိုလ်သည်ဒီခန္ဓာရဲ့ဒီဘဝရဲ့ဒီလောကရဲ့အနှစ်မရှိတဲ့သဘောဆင်းရဲတဲ့သဘောမမြင်တဲ့သဘောအဲ့ဒီမကောင်းတဲ့ဒုက္ခသဘောတွေကိုသူကောင်းကောင်းမသိမှာမဟုတ်မိနေတဲ့အတွက်ကြောင့်အမှန်တရားတွေကိုသူသိမှာမဟုတ်နော်အဲ့လိုအမှန်တရားကိုမသိရင်သူ့မှာဆွေးနွေးမှုအခြေကြီးရှိလိမ့်မယ်ဒီဘဝဒီခန္ဓာကိုတကယ်အချင်းကလားအကြီးအကျယ်တန်ဖိုးတခြားတဲ့တကယ်ကိုဓာကြီးကိုဆွဲလန်းထားလိုက်ပြီသဘောပေါက်ရဲ့လားမိနေရင်ခန္ဓာရဲ့သဘောဘဝရဲ့သဘောကိုအမှန်တိုင်းမသိတဲ့အတွက်ကြောင့်ဆွဲလန်းမှုကြီးလိမ့်မယ်ဆွဲလန်းမှုကြီးသောပုဂ္ဂိုလ်သည်သူဆွဲလန်းတော့ဆွဲလန်းထားသောအရာပျက်စီးတော့မဲ့အခါကာလမျိုးမှာသေချာဖို့စိုးရင်ပူဆွေးမှုဖြစ်ကုန်ဖြစ်မယ်ဒါကဘယ်သူမှမငြင်းနိုင်ဘူးနောက်တစ်ခါယူမှိုင်းပြန်ခုဒီကမှလို့ဦးဇင်းတို့ကုလူစင်နေနော်ဆွဲလန်းမှုရှိတယ်နော်အဲ့ဒီဆွဲလန်းမှုမှာအပြစ်ရှိတယ်ဗျာ ကိုယ့်ကိုဆွဲလန်းတာမဖြစ်လည်းမင်းလည်းအဲ့ဒီဆွဲလန်းတဲ့ကိုယ့်ကိုယ်ကိုယ်ကိုဒုက္ခပေးမှာဟုတ်ရဲ့လားဘာဖြစ်လို့ဆိုကိုယ်ဆွဲလန်းတဲ့အရာကြီးကပျက်စီးမဲ့အရာဖြစ်နေလို့ပဲအဲ့တော့ဒီနေ့ပျက်စီးတော့မှာဆိုတာမျိုးအချက်ပြလာပြီဆိုရင်ကိုယ်ပဲမနေနိုင်မထိုင်နိုင်ဖြစ်တော့မှာဒီကြောင့်မဆိုဒီကဓမ္မတို့တင်စားလို့ယောဂမျိုးဟုတ်ရဲ့လားကုမရတဲ့ယောဂလိုဟာမျိုးဖြစ်တယ်လို့ပြန်စိတ်ကူးလေးနဲ့ကြားကြည့်ပါလားစိတ်ကဘူးဖြစ်သွားမလို့တုံ့လုံသွားမယ်ဟုတ်တယ်ဒီခန္ဓာကြီးကိုကိုယ်ဆွဲလန်းထားတယ်မက်မောထားတယ်တွေ့တာထားတယ်ရှိရနော်အဲ့တော့တကယ်တမ်းကပျက်စီးလို့ဒုက္ခရောက်တာမဟုတ်ဘူးပျက်စီးမဲ့အရာကြီးကိုဆွဲလန်းထားလို့ဒုက္ခရောက်တာပျက်စီးလို့ဒုက္ခရောက်တာဆိုရင်တော့ကုသားတရားဤကမရှိဘူးဘာလို့ဆိုပျက်စီးမှလဲလေပျက်စီးလို့ဒုက္ခရောက်စတဲ့ဆိုရင်တော့ပျက်စီးကြမှာပဲဟုတ်ရဲ့လားအဲ့တော့ပျက်စီးလည်းပဲဒုက္ခမရောက်အောင်နေလို့ရတယ်အဲ့ဒါဘာလဲဆိုတော့ပျက်စီးမဲ့အရာကိုဆွဲလန်းဖို့နေအောင်ဆွဲလန်းဖို့မရှိအောင်ကြိုးစားကြရပါယေရှုဘုရားကအဲ့ဒါကိုသင်ကြားပေးတာပါပဲ။နော်။ပျက်စီးတဲ့အရာကိုမဆွဲလန်းဘူးဆိုရင်အဲ့ဒါကြီးဘယ်လိုပဲပျက်စီးအဲ့ဒီလူကဘယ်လိုမှဖြစ်မှာမဟုတ်။သဘောပေါက်ရလား။ဒါကြောင့်ဆွဲလန်းခြင်းဒီကိုယ့်ကိုယ်ကိုဒုက္ခရောက်အောင်လုပ်ခြင်းတစ်မျိုးလို့နားလည်ရတယ်။ဒုက္ခမှာအကြီးအကျယ်ပဲဗျ။ဟုတ်ရဲ့လား။ဒါကြောင့်မေ့နေတဲ့ပုဂ္ဂိုလ်ဒီအမှန်တရားကိုနားမလည်တဲ့အတွက်ကြောင့်ဆွဲလန်းမှုကြီးလိမ့်မယ်။ဆွဲလန်းမှုကြီးရင်သူ့ရဲ့သေခြင်းဒီသေချာပေါ့ဆိုပါလိမ့်မယ်။ကမေ့တဲ့ပုဂ္ဂိုလ်ရဲ့သေခြင်းဆိုးတဲ့အကြောင်းတွေကိုဥစဉ်ပြောပြနေတာဟုတ်လားမေ့နေရင်အကုသိုလ်တွေလုပ်ခဲ့တာမှားလိမ့်ခြင်းလို့နောက်လာနေပုံမယ်ကုသိုလ်တွေလည်းလုပ်ခဲ့လိမ့်ခြင်းလို့နောက်လာနေပုံမယ်နောက်တစ်နည်းခန္ဓာကိုယ်ပေါ်မှာအမှန်တိုင်းမသိတဲ့ကြောင့်ဆွေးလန်းခြင်းကြီးပြီးတော့စွန့်ရတော့မယ်ဆိုတော့ထိထိပြပြလန်းလန်းကြောက်ကြောက်ရှိလိမ့်မယ်ဒါကြောင့်မေ့တဲ့ပုဂ္ဂိုလ်အတွက်သေခြင်းဟာဘယ်လိုမှမကောင်းနိုင်ဘူးအဲ့ဒါမြတ်စွာဘုရားကရေခြင်းပုဂ္ဂိုလ်တို့သည်ပမတ္တမိလျော်၍နေကြကုန်၏ဒေထုမိလျော်၍နေကြသောတတ္တဝါတို့သည်ယထာမတသေကြကုန်သကဲ့သို့အပမတ္တမမိလျော်သောတတ္တဝါတို့သည်နမိယန္တိမသေးနိုင်ရလေကုန်မိတဲ့ပုဂ္ဂိုလ်ရဲ့သေခြင်းမျိုးမမိတဲ့ပုဂ္ဂိုလ်မသေးနိုင်ဘူးဆန့်ကျင်သက်ပေါ့မိမမိတဲ့ပုဂ္ဂိုလ်ကြတော့ငါအကုသို့နေခဲ့တယ်အကုသို့ရှင်းခဲ့တယ်ဟုတ်ရဲ့လားကြီးကြီးကျယ်ကျယ်အကုသို့ရှင်းခဲ့တယ်ဘာမှတော့နောက်နိုင်ရတယ်မရှိဘူးပေါ့ဟုတ်လားငါလုံတဲ့လုံထိုင်တဲ့လူတွေကိုလုတ်ခဲ့တယ်ကုသိုလ်တွေလုတ်ခဲ့တယ်ပူရရသိမရှိဘူးပေါ့ဟုတ်လားနောက်ပြီးတော့အစင်းမြင့်မြင့်ပြောရရင်တော့မမိတဲ့ပုဂ္ဂိုလ်ဟာခန္ဓာရဲ့ဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားတွေကိုသိမြင်နားလည်အောင်အားထုတ်ထားတဲ့ဝိပဿနာဉာဏ်ဉာဏ်ကျင့်နေမင်းခန္ဓာရဲ့အကြောင်းသိမြင်နားလည်တဲ့ပညာတွေဉာဏ်ကျင့်နေမင်းနားလည်ထားတာတွေရှိမယ်ပေါ့ဟုတ်လားအဲ့ဒီတော့ဒီခန္ဓာရဲ့ပေါ်ဒီဘဝရဲ့ပေါ်မှာဆွေးလန်းမှုနည်းတဲ့အတွက်ကြောင့်ဆွံ့လို့ရတော့မဲ့အခါဘွက်ကွာရတော့အခါမှာသူ့မှာသက်တာမှုရှိလိမ့်မယ်ဟုတ်ရဲ့လားသေးခြင်းတူနိုင်ပါမလားမတူနိုင်ဘူးမမေ့တဲ့ပုဂ္ဂိုလ်ရဲ့သေခြင်းဟာအေးချမ်းတယ်ဆန့်ကျင်ဘက်မှာပဲမေ့တဲ့ပုဂ္ဂိုလ်ရဲ့သေခြင်းကတော့ပူလောင်လိမ့်မယ်ရှုပ်ထွေးလိမ့်မယ်ပြားရခတ်လိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့မမေ့ပဲရောမပေါ်မဆနေခြင်းဆိုတဲ့တတိတရားသည်ဘေးကင်းခြင်းရဲ့အကြောင်းဆိုတာမရှင်းဘူးလားရှင်းတယ်မေ့တယ်ရောဆိုတာနေခြင်းကတော့ဘေးဖြစ်ခြင်းရဲ့အကြောင်းပါတဲ့ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့တရားဟောတာတနာကြီးနဲ့မိနစ်20တောင်ရှိသွားပြီနော်အဲ့ဒီတော့ဘေးသာဘောင်သူတော်ကောင်းတို့တတိယအတွဲကဘာလဲတို့မေးလျော့ခြင်းနဲ့မမေးမလျော့ခြင်းဟုတ်ရဲ့နော်မေးလျော့ခြင်းကိုဘေးလို့ရှုပြီးတော့မမေးမလျော့ခြင်းကိုဘေးကင်းရလို့ရှုမြင်ပြီးတော့အင်္ဂါ7ပါးနဲ့ပြည့်စုံတဲ့အရိယာမဂ်ကြီး7ပါးကိုပွားများကြရမယ်အဲ့တော့မြတ်စွာဘုရားရဲ့အဆုံးအမပါလို့တတိယဂါထာကပြောတာဟုတ်ရဲ့နော်ဒီဂါထာကတော့အချုပ်ပေါ့နော်မမေ့မလျော့ခြင်းဆိုတာပိဋကတ်သုံးပုံတော့အကျုံးဝင်တယ်လို့ပြောထားတာကိုဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ဒီကနေ့ညဘေးကင်းအောင်နေတတ်ပါစေဟုတ်ရဲ့လားတရားကလေအဲ့တော့ဦးဇင်းတို့ဘယ်နှမျိုးပြောလိုက်တော့သုံးမျိုးပြောလိုက်တယ်နော်ပထမအတွဲကဘာလဲတို့ပြင်းကြီးခြင်းဘေးဟုတ်လားအဲ့ဒီပြင်းကြီးခြင်းဆိုတဲ့ကြောက်စရာကောင်းတဲ့ဘေးကလွတ်အောင်ကြိုးစားအထုတ်မှုကိုပြုရမယ်ဟုတ်ရဲ့လားဒုတိယဘေးကဘာလဲတော့ညင်ခုံညင်ဘေးညင်ခုံညင်ဘေးကလွတ်အောင်ညီညွတ်သောစိတ်ပြည့်ပြည့်သောစကားအေးချမ်းသောမေတ္တာတရားနဲ့မညင်မခုံနေရမယ်။နောက်တတိယဘေးကဘာတော့မေးလျော့ခြင်းဘေးဟုတ်ရဲ့လားမမေးမလျော့နေရမယ်ဟုတ်လားအတော်ဦးဇင်းတို့ပြင်းရင်ခြင်းဘေးကလွတ်မြောက်အောင်ကြိုးစားအထုတ်နိုင်ကြပါစေ။ရင်ခုန်ရင်ဘေးကသမျှအောင်မေတ္တာတရားကြီးကြီးမားမားထားပြီးတော့ရင်ခုန်ရင်မပြုတ်ပဲနေနိုင်ကြပါစေဟုတ်ရဲ့လားမေးလျော့ခြင်းဆိုတဲ့ဘေးကလွတ်အောင်မမေးမလျော့မပေါ်မစားသတိတရားနဲ့နေနိုင်ကြပါစေလို့ဆန္ဒပြုပြီးတော့ မေတ္တာပို့ပြီးဆုံးသက်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလာရခန္တုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓတုဝါဝိနတရာဒုက္ခိဘောတုတိဘဝတုသဗ္ဗမင်္ဂလာရခန္တုသဗ္ဗတိဝတ္တသဗ္ဗဓမ္မတုဝါဝိနတရာဒုက္ခိဘောတုတိဘဝတုသဗ္ဗမင်္ဂလာရခန္တုသဗ္ဗတိဝတ္တသဗ္ဗတဏ္ဍာတုဝါဝိနတရာဒုက္ခိဘောတုတိတေတုမဟာသင်တရားနာပိသဗ္ဗံသူတော်ကောင်းတို့သာသာအလုံးသောတတ္တဝါအနန္တလူအားသဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဘဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာဆောင်ကျက်နေကြဟောတော်တာမိမိတို့ဤမှာဆောင်ကျက်နေကြဟောတော်တာမိမိတို့သာနာမိမိတို့ကဘာမှာဆောင်ကျက်ဆောင်ကျက်နေကြဟောတော်နာမည်နာကောင်းနာပေါင်းတို့ကလည်းပဲရက္ခန္တုကောင်းစွာမသိဆောင်ရှောင်းတော်မူနိုင်ကြပါစေတည်းသာမဗုဒ္ဓတို့ဘဝေနကင်္ဃဝါလိုသဲစုမကပွင့်တော်မူကြတဲ့သုတ္တရဘာဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တကောတည်စွာအာနုဘောတော်တို့ကြောင့်၎င်းသာမဓမ္မတို့ဘဝေနမယ်လီရန်ကိုလီရန်နိဗ္ဗာန်မတည်လျောသောသောစေတံသောတရားတော်မြတ်တို့ရဲ့တခုတည်းသောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗတန်ငါအနုဘဝေနမယ်လီမကတန်လေးရောက်ပလတန်လေးရောက်သောသောရှင်တော်ရိယတန်ကရှင်မြတ်တို့နဲ့တကွာတိလကိုသမာဓိကိုပြင်ဉာဏ်ကိုလို့နဲ့ပြည့်စုံတော်မူကြတဲ့တခုတည်းသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တခုတည်းသောအာနုဘောတော်တို့ကြောင့်၎င်းတရားနေရောညပါပဲကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းပါချမ်းသာခြင်းရှိရကုန်သည်ဘဝတူကောင်းစွာမသွေဖြစ်တော်မူကြပါစေတည်း